Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရ2018ခုနှစ်ဇွန်လ28ရက်ဗုဒ္ဓနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 30နဲ့50နဲ့လိုင်းနမီတာ190တို့ကနေနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကနေပြီးတော့လည်းနားဆင်နိုင်ပါရှင်။ကျွန်မခွာညိုပါ။အခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုမက်ခင်ကျူတွေနဲ့ကျွန်တော်ကြော်ကြော်သိင်းကြည့်ကြမှာပါ။ကြော်ဒီကနေ့တော့မီနောက်ဆက်တိုက်ခိုက်မှုမလုပ်ဘူးသတိပေးတော့ဘူးဆီးရီးယားကအလေးထားပုံရတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောပါတယ်။ကမ္ဘာတဝန်းစိုက်ဘာတိုက်ခိုက်ခံရမှုတွေအိန္ဒိယနိုင်ငံကအကြီးဆုံးကုန်တယ်စကန်တစ်ခုလည်းဒီကနေ့တိုက်ခိုက်ခံရပါတယ်။ဆီးရီးယားရှေ့ပိုင်းကျေးရွာတစ်ခုကိုလေကြောင်းတိုက်ခိုက်မှုမှာလူ15ယောက်ထဲမှနေသေဆုံးတယ်လို့လေလံဆောင်ကြီးအဖွဲ့ကြီးကပြောပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းတည်ရပါမယ်ခင်ဗျာ။
အခုညပိုင်းသတင်းလှတွေထဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကအကြမ်းဖက်လို့ရနေတဲ့စစ်နယ်နေသူတွေကိုစစ်ဆေးနေတဲ့အချိန်ဘာသာရေးဆရာတဦးသိဆုံးမှုရဲ့အဖြစ်မှန်ကိုသိအောင်စုံစမ်းသွားမယ်လို့မြန်မာအစိုးရရဲ့ပြောကြားချက်လူကုန်ကူးမှုတိုက်ဖြတ်ရေးအစိုးရကအားစိုက်ဆောင်ရွက်မှုရှိတယ်ဆိုတဲ့အမေရိကန်အစိုးရရဲ့သဘောထားဆောင်ရွက်ချက်ကိုအမေရိကန်မြန်မာအစိုးရဘက်ကလည်းကြိုဆိုတယ်ဆိုတဲ့အကြောင်းကိုတော့
နိုင်ငံတကာအနေနဲ့ပေါ့အတိအမှတ်ပြုပြီးတော့ဒီဆောင်ရွက်ချက်တွေပုံမှန်ကောင်းမွန်အောင်အချိန်ကိုမြင့်မားအောင်
သမရယုံဝင်ကြီးဌာနပြောခွင့်ရသူရဲ့ပြောကြားချက်နဲ့တူနားဆင်ရပါမယ်။သတင်းထောက်၃ဦးကိုမတရားအသင်းနဲ့ဆက်နွယ်မှုပုံမှန်နဲ့အမှုဖွင့်ထားတဲ့အခြေအနေတခါကဘာတဝမ်းမှာစိုက်ဘာတိုက်ခိုက်မှုအန္တရာယ်ဘလောက်ကြီးထွားလာနေသလဲဆိုတာတွေကိုနားဆင်ကြားရမှာပါ။ဒီလိုသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်အခုအရင်ဆုံးနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မက်ခင်ဖြူထွေးတို့ကကြီးညာပါမယ်ရှင
်။ဒေါ်လူးလနဲ့ဒေါ်မီနောက်ထပ်တိုက်ခိုက်မှုမလုပ်ဘူးအမေရိကန်ကသတိပေးတာကိုဆီးရီးယားကအလေးထားပုံရတယ်လို့အမေရိကန်ကာကွယ်ဝင်ကြီးဂျင်မက်တစ်ကဒီကနေ့ပြောပါတယ်။သတိပေးတာကိုသူတို့အလေးထားပုံရတယ်ဆိုပြီးဆီးရီးယားသမ္မတဘာရှားရဲ့အဆက်အစွဲကိုညွှန်ပြီးတော့ဓာတုလက်နက်သုံးတိုက်ခိုက်တာတွေနောက်ထပ်မလုပ်သေးဘူးလို့ဝင်ကြီးမက်တစ်ကပြောတာပါ။ဆီးရီးယားဆိုရစစ်တပ်ကနောက်ထပ်ဓာတုလက်နက်သုံးတိုက်ခိုက်တာလုပ်မယ်ဆိုရင်သူရောသူ့ရဲ့စစ်တပ်ရောကြီးမားတဲ့တံပိုးပေးဆက်ရမယ်ဆိုပြီးသမ္မတအင်ပီရိုပြောခွင့်ရရှောင်းစပိုင်ဆာရဲ့တနင်္လာနေ့နောက်ပိုင်းထုတ်ပြန်ချက်တစ်ခုမှာဆီးရီးယားသမ္မတဘာရှားရဲ့အဆက်ကိုသတိပေးထားတာပါ။ဆီးရီးယားမှာနောက်ထပ်ဓာတုလက်နက်နဲ့တိုက်ခိုက်ဖို့ပြင်ဆင်နေနိုင်ခြင်းရှိတယ်ဆိုတာသိထားတယ်လို့အမေရိကန်ထောက်လှမ်းရေးတွေကပြောပြီးတဲ့နောက်အင်ဖီရိုထုတ်ပြန်ချက်ထွက်လာတာပါဆီးရီးယားတိုက်ခိုက်မှုထိန်းချုပ်ထားတဲ့ခန်းရှိခွန်မြို့မှာဧပြီလ၄ရက်နေ့ကဓာတုလက်နက်သုံးတိုက်ခိုက်မှုကြောင့်လူ80ကျော်သေဆုံးခဲ့ရတဲ့ပေါ်အမေရိကန်ပြည်ထောင်စုအပါအဝင်ပြည်ပအစိုးရတွေကအပြင်းအထန်ပြစ်တင်ရှုတ်ချခဲ့ကြပါတယ
်ဆီးရီးယားရှေ့ပိုင်းက IS အစိုးရတွေထိန်းချုပ်ထားတဲ့ခြေရာတစ်ခုကိုဒီနေ့လေကြောင်းကနေတိုက်ခိုက်တာကြောင့်လူ15ယောက်ထက်မနည်းသေဆုံးသွားတယ်လို့အဲ့ဒီဒေသစောင့်ကြည့်လေ့လာရေးအဖွဲ့တွေကပြောပါတယ်တချို့ကတော့သေဆုံးသူ35ယောက်တိရှိမယ်လို့ခန့်မှန်းပါတယ် Euphrates မြဝံတလျှောက်ကဒေါ်ဘလန်ခြေရာကိုအမျိုးမည်မသိတဲ့ချက်လျင်တွေကနေအစစ်စစ်ပောက်ကွဲစီတဲ့ဘုံတွေချဲချတာလို့စောင့်ကြည့်လေ့လာရေးအဖွဲ့ကပြောပါတယ်။အဲ့ဒီဒေသမှာအမေရိကန်၊ဆီးရီးယားနဲ့ရုရှားချက်လျင်တွေပြန်တက်လှုပ်ရှားနေတယ်လို့သိထားကြတာပါ။အဲ့ဒီဒေသအနီးအနားမှာရှိတဲ့အယ်မာယာဒင်းမြို့က IS အချင်းထောင်တစ်ခုကိုမြို့ပေါင်းအဖွဲ့၄ကြောင်းတိုက်ခတ်မှုကြောင့်58ယောက်သေဆုံးသွားတယ်လို့ဗြိတိန်ခြေဆိုင်ဆီးရီးယားလူခွင့်ရေးချင်းနေစောင့်ကြည့်လေ့လာရေးအဖွဲ့ကဒီကနေ့ပြောပါတယ်။ဒီဆွဆွဲချက်တွေကိုဆက်စစ်သွားမယ်လို့အမေရိကန်ကပြောပါတယ်ဒါပေမဲ့လည်းညိုပေါင်းဖွဲ့ရဲ့တိုက်ခိုက်မှုတွေကိုအတိအကျစစ်ဆင်ထားပြီးမရည်ရွယ်တဲ့ထိခိုက်ပျက်စီးသေဆုံးမှုအလားအလာကိုလျှော့ချနိုင်အောင်နဲ့လက်နက်ကင်မဟုတ်သူတွေမထိခိုက်ရအောင်အကောင့်ထဲပေါ်လှုပ်ဆောင်နေတယ်လို့ဒီစစ်ဘက်ပြောခွင့်ရတဲ့ဦးက VOA ကိုပြောပါတယ်ရှင
်ဆီးရီးယားနိုင်ငံမြောက်ပိုင်းမှာတူရကီကြောတော်နောက်ခံပေးထားတဲ့တပ်ဖွဲ့တွေကိုအမြောက်နဲ့ပြစ်ခတ်တိုက်ခိုက်တဲ့အပေါ်လက်တုံ့ပြန်တဲ့အနေနဲ့ဆီးရီးယားကပြစ်မှတ်တွေကိုတူရကီတပ်ဖွဲ့တွေကညာရင်းချင်းတိုက်ခိုက်ဖြစ်စီဖြစ်ခဲ့တယ်လို့တူရကီစစ်ဘက်ကဒီကနေ့ပြောပါတယ်အဖရင်ဒေတာဘက်မှာအဲ့ဒီလိုတိုက်ခိုက်ခဲ့တာလို့တူရကီစစ်တပ်ရဲ့ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။ YPG လို့ခေါ်တဲ့ Scott ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဟာအမေရိကန်ကျောင်းနောက်ခံပေးထားတဲ့ Syria Democratic တပ်ဖွဲ့ထဲမှာအဓိကစိတ်ပိုင်းတစ်ခုအဖြစ်ပါဝင်နေတာပါ။အထူးသဖြင့် IS အစွန်းရောက်အဖွဲ့ကသူတို့မျိုးတော်အဖြစ်ကျင်ညာထားတဲ့ Raqqa မြို့မှာ IS တွေကိုဆက်ပြီးတိုက်ခိုက်နေတာမှာအဓိကပါဝင်နေပါတယ်။ဒါပေမဲ့တူရကီကတော့ Scott လက်နက်ကိုင်တွေဟာတရားမဝင် Kurdistan လူ့သမားပါတီ PKK နဲ့ချိတ်ဆက်ရှိတယ်လို့မြင်ပြီးအပြင်းထန်ဆန့်ကျင်ပါတယ်။PKK အဖွဲ့ဟာ1980ပြည်နှစ်တွေကတည်းကတူရကီအရှေ့တောင်ပိုင်းမှာလက်နက်ကင်ပုံကန်နေတာပါ YPG ကိုအမေရိကန်ကထောက်ပံ့နေတဲ့အထက်မှာလက်နက်ခဲယမ်းတွေလည်းပါဝင်ပြီးအဲ့ဒီလက်နက်တွေ PKK လက်နက်ကင်တွေလက်ထဲရောက်သွားမှာကိုတူရကီကစိုးရိမ်ပါတယ်ရက်ကာမျိုးကိုတိမ့်နိုင်ပြီးရင်အဲ့ဒီလက်နက်တွေကိုအမေရိကန်ကပြန်သိမ်းမယ်လို့ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ကအမတ်ကန်ပြောဆိုထားကြောင်းတူရကီအစိုးရကပြောပါတယ်ဒါပေမဲ့လည်း YPG ကိုအမေရိကန်ကဆက်ပြီးထောက်ပံ့သွားမယ်ဆိုတာဝန်ကြီးမက်ဒစ်ကအင်ကာနေမှာအရေးအမွေပြောခဲ့ပါတယ်
က
ကမ္ဘာ့ဒေါ်လာဆိုင်ဘာအင်တာနက်တိုက်ခိုက်မှုတွေဒီရက်ပိုင်းကြုံနေရတာမှာအိန္ဒိယနိုင်ငံကအကြီးဆုံးကုန်တင်စက်ကန်တစ်ခုလည်းဒီနေ့တိုက်ခိုက်တာခံရပါတယ်။ဆွေရထာနာချုပ်ရုံးနေတဲ့စီးပွားရေးလုပ်ငန်းတွေမှာကွန်ပျူတာစနစ်ကိုအသုံးပြီးတော့တိုက်ခိုက်တာတွေခံရတာပါ။မိုဘိုင်းမျိုးကဇဝါဟာလယ်နေရူးစက်ကန်မှာကျုံရတဲ့ဆိုင်ဘာတိုက်ခိုက်မှုမှာဒိမက်နိုင်ငံကတည်ယူပို့ဆ တွေနဲ့ပါပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဥရောပနိုင်ငံတွေမှာအင်္ဂါနေ့ကစိုက်ဘာတိုက်ခိုက်မှုတွေကြေကြေပြန့်ပြန့်ဖြစ်ခဲ့တာနဲ့အမျှစိတ်ကန်းတော်များများမှရှိတဲ့သူတို့ရဲ့ကွန်ပျူတာတွေတိုက်ခိုက်ခံရတဲ့အကြောင်းဒီကုမ္ပဏီကပြောပါတယ်။ဩစတြေးလျနိုင်ငံကကုမ္ပဏီတစ်ခုမှလည်းဒီပြန်ပေးငွေကြောင်းနဲ့ ransomware ကွန်ပျူတာဗိုင်းရပ်စ်နဲ့တိုက်ခိုက်တာခံရပြီးတော့တဟအခုကမ္ဘာတစ်ဝန်းမှာဖြစ်နေတဲ့အဖြစ်နဲ့အတူတူပဲလားဆိုတာကိုတော့တာဝန်ရှိသူတွေကအတိမပြုနိုင်ဒီပေမဲ့လို့အလားတူဖြစ်နိုင်ခြင်းများတဲ့အကြောင်းဩစတြေးလျစိုက်ဘာလုံခြုံရေးဝန်ကြီးဒန်တဟန်ကသတင်းတောက်တွေကိုဒီကနေ့ပြောပါရယ်စိုက်ဘာတိုက်ခိုက်ခံရတဲ့အကြောင်းပထမဆုံးသတင်းထွက်ခဲ့တာကတော့ယူကရိန်းနိုင်ငံကဗန်တွေအစိုးရရုံးတွေနဲ့လေးစိတ်တွေမှာဖြစ်ပါရယ်ကမ္ဘာတစ်ဝန်းစိုက်ဘာတိုက်ခိုက်တာကိုခံရတဲ့နိုင်ငံကစီးပွားရေးလုပ်ငန်းကြီးတွေထဲမှာတော့ American Mark Seawa ထုတ်လုပ်ရေးကုမ္ပဏီ Russia ကRosneft ရေနံကုမ္ပဏီနောက်ဒိမတ်နိုင်ငံက AP Mola များစတိတ်ပို့ဆောင်ရေးကုမ္ပဏီဗီဒင်က WPP ကြညာလုပ်ငန်းကုမ္ပဏီနဲ့ပြည်ထောင်နိုင်ငံက Saint Gobian ဆက်မှုလုပ်ငန်းအဖွဲ့တွေပါဝင်ပါတယ်ရှင
် View American Fan ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00ကနေ10:00အစီအစဉ်ကိုတော့ဖိုင်းတိုမီတာ24 kHz 1239ဖိုင်းတိုမီတာ25 kHz 11965ဆိုင်းတိုမီတာ32 kHz 9323ဆိုင်းတိုမီတာ51 kHz 5885စနီတန်နူးနေမှာဆိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေကနေဂိုရူးညဘက်တရုံတွေကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်ကာတာနိုင်ငံနဲ့ပင်လယ်ကွေ့အိမ်ကြီးနိုင်ငံတွေကြားအရှိန်မြင့်လာနေတဲ့ထိတဲ့ပြစ်မှုအဆုံးသက်ရေးဂျာဝင်ဆက်ဆက်ပေးဖို့ကြိုးစားတဲ့အနေနဲ့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ဟာကာတာနဲ့ကူဝေးနိုင်ငံတွေကထိတ်တန်းတာဝန်ရှိသူတွေနဲ့အင်္ဂါနေ့ကပြည်ဆိုပါတယ်။အမေရိကန်ရဲ့အခိုင်အမာမဟာမိတ်နိုင်ငံတစ်ခုဖြစ်တဲ့ကာတာနိုင်ငံရဲ့နိုင်ငံသားဝန်ကြီး Sheikh Mohammed bin Abdul Rahman Al Thani နဲ့ဝန်ကြီး Tillerson တို့ဝါရှင်တန်မြို့တော်မှာပြည်ဆိုပါတယ်။တခါအင်္ဂါနေ့နောက်ပိုင်းမှာတော့ကူဝေးအစိုးရအဖွဲ့ရေးရာဝန်ကြီးနဲ့ယာယီတန်ကြားရေးဝန်ကြီး Sheikh Mohammed Abdul Al Sabah နဲ့ဝန်ကြီး Tillerson တွေ့ဆုံပါတယ်။ Saudi Arabia နဲ့တခြား Arab နိုင်ငံတွေကကာတာနိုင်ငံအပေါ်ကုန်သွယ်ရေးနဲ့တန်မှန်ရေးရာပိတ်ဆို့အရေးယူမှုတွေချမှတ်ပြီးသတင်းသုံးပတ်အကြာမှာအခုလိုတွေ့ဆုံဆွေးနွေးကြတာပါ။ပင်လယ်ကွေ့နိုင်ငံတွေအကြားအငင်းပွားနေတဲ့အပေါ်တန်မှန်ရေးအဖြစ်အခုရောက်ဖို့ကြိုးစားတာမှာတွေ့ဆုံဆွေးနွေးတာဟာအကောင်းဆုံးနည်းလမ်းဖြစ်တယ်လို့ဝန်ကြီးတေလာဆန်ကပြောပါတယ်။ဒါပေမဲ့လည်း Saudi Arabia, Bahrain, Egypt နဲ့ Arab ဆော်ဘောများပြည်ထောင်စုတို့ကတော့သူတို့ရဲ့73ချက်ပါတောင်းဆိုချက်တွေကိုအလျှော့ပေးလိုတဲ့အရေးလက္ခဏာမပြသေးပါဘူး။အဲ့ဒီအထက်မှာကာတာအနေနဲ့အီရန်နဲ့ဆက်ဆံရေးကိုအဆင့်လျှော့ချဖို့နဲ့ကာတာအစိုးရကရမုံငွေထောက်ပံ့ထားတဲ့အယ်ဂျာဇီးရာသတင်းဌာနကိုပိတ်ပစ်ဖို့လိုပါဝင်ပါတယ်။ကာတာနိုင်ငံဟာအစိုးရဝါဒီအုပ်စုတွေကိုထောက်ခံမှာပုံနေပြီးဒေသတွင်မတိမငြိမ်ဖြစ်အောင်လုပ်နေတယ်လို့ဆော်ဒီဥဆောင်တဲ့အုပ်စုကဆွဆွဲပြီးတော့ဇွန်လ9ရက်နေ့မှာပဲဆက်ဆံရေးအားလုံးကိုရပ်ဆိုင်းခဲ့တာပါ။ကာတာကတော့အဲ့ဒီဆွဆွဲချက်တွေအားလုံးကိုငြင်းဆိုထားပါတယ်။
ဗင်နီဇွဲလားနိုင်ငံမှာခုံးယူခံလိုက်ရတဲ့ရဲတပ်ဖွဲ့ရဟန်းရင်ကနေပြည်ထရေးဝန်ကြီးဌာနနဲ့တရားရုံးချုပ်တို့ကိုအင်္ဂါနေ့ကပြစ်ခတ်တိုက်ခိုက်တယ်လို့သမ္မတနီကိုလတ်စ်မာဒူရိုကပြောပါရယ်။ဂျာဟာသူ့ကိုရာဥကဖြုတ်ချဖို့ကြိုးစားနေသူတွေရဲ့အကြမ်းဖက်ဝါဒဆွဲတိုက်ခိုက်မှုတစ်ခုဖြစ်တယ်လို့သမ္မတကဆိုပါရယ်။ဝန်ကြီးဌာနအဆောက်အဦးကိုရဟန်းရင်ကနေ15ချက်ပြစ်ခတ်ပြီးတရားရုံးချုပ်ထဲကိုလက်ပစ်ပုံ၄လုံးထပ်မင်းပြစ်ချခဲ့တယ်လို့ဆက်သွယ်ရေးနဲ့ပြန်ကြားရေးဝန်ကြီးအနက်စတိုဗီလ်ဂက်စ်ကပြောပါရယ်။ရဟန်းရင်မောင်းသူဟာအော်စကာ ပဲရက်စ်ဖြစ်တယ်လို့ဝန်ကြီးဗီလ်ဂက်စ်ကပြောပါရယ်။ပဲရစ်ကတော့သူဟာသမရမာဒူရိုကိုပုံကန်သူတူအဖြစ်သူ့ရဲ့ Instagram စာမျက်နှာမှာတင်ထားတဲ့ဗီဒီယိုထဲမှာပြောဆိုထားပါတယ်။တိုက်ခတ်မှုရဲ့လက်သေးတွေကိုနိုင်နိုင်နေဖို့ဗင်နီဇွဲလားအစုတက်ဖွဲ့ကိုသမရကညွှန်ကြားထားပြီးအကြမ်းဖက်မှုကိုအကြမ်းဖက်လုပ်ရတဲ့ပဲတုံ့ပြန်သွားမယ်လို့ပြောပါတယ်။ဗင်နီဇွဲလားနိုင်ငံမှာလက်အတော်ကျဖြစ်နေတဲ့အစုရဆန့်ကျင်စမပြပွဲတွေကနေအကြမ်းဖက်အခြေအနေထိမကြာခဏရောက်သွားပြီးလူ85ဦးထက်မနည်းသေဆုံးခဲ့ပြီးတော့ရာပေါင်းများစွာဒဏ်ရာရခဲ့ပါတယ်။ကမ္ဘာစွန့်အင်စင်းလုံးကျဆင်းတာဆိုရှယ်လစ်မူဝါဒတွေနဲ့အချင်းပြန်ချဆတာတွေကြောင့်ရေနံပေါ်ကျွယ်သွားတဲ့ဗင်နီဇွဲလားနိုင်ငံရဲ့စီးပွားရေးအကြီးအကျယ်အထိနာပြီးအခြေခံကုန်ပစ္စည်းတွေဆူဆူဝါးဝါပြတ်တောက်တဲ့အခြေအနေကိုရောက်နေတာပါရှင
်။အသေးခံဘုံခွဲသူတွေကိုအာဇာနည်တွေဖြစ်တတ်မှတ်နိုင်တယ်ဆိုတဲ့အယူအဆကိုပုံရမ်းမင်းကြီးဖရန်စစ်ကပယ်ချလိုက်ပါတယ်။တကယ်အာဇာနည်တွေဟာတခြားသူတွေကိုအန်ဒရမပေးဘဲစေတဘောတော်နူးညံ့နေရိုးဖြောင်းနေသူတို့ယုံကြည်ကိုးကွယ်ရာကိုဖျားသခင်ရဲ့စစ်မှန်တဲ့သားသမီးတွေတပွဲစီကတ်တယ်လို့ပုံရမ်းမင်းကမိန့်ပါတယ်။ပုံရမ်းမင်းကြီးကသူ့ရဲ့သတင်းပတ်စင်ဗိုလ်သူညီတိုင်းလုပ်တဲ့ဘာသာရေးဆိုင်ရာအမေအဖြစ်သင်ခန်းစာမှာအာဇာနည်တွေရဲ့ဆွမ်းအားနဲ့ပတ်သက်ပြီးအထူးမိန့်ကြားပြောဆိုတာပါ။ အရှေ့လက်ပိုင်းနဲ့ကမ္ဘာတခြားနေရာတွေမှာခရစ်ယာန်လူနည်းစုတွေကိုအစ္စလာမ်ဆွေရောက်ဝါဒီတွေကတိုက်ခိုက်တာတွေရှိနေချိန်မှာပဲသူမကြာခဏမိန့်ကြားပြောဆိုလို့ရှိတဲ့အကြောင်းအရာကိုထပ်ပြီးပြောဆိုတာဖြစ်ပါတယ်ဗာတီကန်ခရစ်ယာန်ကျောင်းတော်အစောပိုင်းကာလတွေထဲဒီကနေ့ခေတ်မှာခရစ်ယာန်အာဇာနည်တွေပုံများလာတယ်လို့လည်းပုံရမ်းမင်းကမိန့်ကြားသွားပါတယ်
အီရတ်နိုင်ငံမိုဆူးမြို့အနောက်ဘက်အစွန်းမှာ IS စစ်သွေးကြွားတွေတံပြန်တိုက်ခိုက်တာကြောင့် IS တွေရဲ့နောက်ဆုံးခြေကုပ်နေရာဖြစ်တဲ့ OCD အရက်ကိုသိမ်းနိုင်မှုနှောက်နှေးနေတယ်လို့အီရတ်တပ်ဖွဲ့တွေကအင်္ဂါနေ့မှာပြောပါရယ်ရှီယောင်မြို့ရဲ့လမ်းချင်းတွေမှာအင်္ဂါနေ့ကပြင်းထန်တဲ့တိုက်ပွဲဖြစ်ခဲ့ပြီးတော့ IS အစွန်းရောက်တွေဟာအနိကက်ပုံးကွယ်ပြီးတော့ပြန်တိုက်နေကြတာပါ OCD ရဲ့နေရာတချို့နေရာတွေမှာဆိုရင်နှစ်ဖက်အကြားပေတရာလောက်တောင်မဝေးတာကြောင့်လက်ဖြစ်ပုံနဲ့လှမ်းပြင်နိုင်လောက်အောင်နီးကပ်နေပြီးမင်းနဲ့ချင်းဆိုင်တပ်ပုတ်ရမယ့်အနေထားရလုံနီးဖြစ်နေပါပြီ။ရှေးမြို့ဟောင်းရဲ့အကျွမ်းကျန်နေရာတွေစီရွှေ့ပြောင်းသွားနေကြတဲ့ IS အစိုးရတွေကိုလက်ဖြောင့်တနတ်သမားတွေကပစ်ခတ်ဖို့ကြိုးစားနေတာနဲ့အမျှလမ်းတွေဟာအနေရရှိတဲ့အတွက်အီရတ်ဖက်ဒရယ်ရဲတပ်ဖွဲ့ဟာနေရအပေါက်တွေကိုကျော်ဖြတ်ပြီး IS တွေကိုလိုက်တိုက်နေရပါတယ်။မျိုးရဲ့အဲ့ဒီအရက်ဖက်မှာတိုက်ပွဲအပြင်းထန်ဖြစ်နေတဲ့ကြားမှာပဲထွက်မပြေးနိုင်တဲ့အရက်သားတွေပိတ်မိနေသေးပါမျိုးလက်တလျှောက်ကရှေ့တန်းနေရာတွေမှာရင်းတဲ့အဆစာတွေကိုလူတွေကလိုက်ဝေပေးနေပါဗျ။ IS အစိုးရအဖွဲ့ထိန်းချုပ်ထားတဲ့မိုဆူးမြို့ဟာအခုဆိုရင် OCD အရက်မှာ 1.2 ကီလိုမီတာလောက်ပဲကျန်တော့ပြီးတော့အချိန်သိမ့်မစားပဲအဲ့ဒီနေရာကိုသိမ်းနိုင်မယ်လို့ UN တပ်ဖွဲ့တွေကအခိုင်အမာယုံကြည်ထားပါတယ်။ဒါပေမဲ့လည်း IS တွေကမိုဆူးမြို့တွင်ရက်ကွက်တချို့မှာတံပြန်တိုက်ခတ်မှုတွေအတော်များများလုပ်ခဲ့တာကြောင့်မိုဆူးနယ်တခြားနေရာတွေကနေ IS တွေကိုတိုက်ထုတ်ပစ်နိုင်ပြီးရင်တောင်မှဒီအစိုးရအဖွဲ့ရဲ့ချင်းချောက်မှုဆက်ရှိနေနိုင်သေးတာကိုပြနေပါတယ်ရှင်။
တရုတ်နိုင်ငံမှာမျိုးသားလူမျိုးရေးဆိုတဲ့အကြောင်းပြချက်နဲ့တန်မြားရှိသူတွေကိုစောင့်ကြည့်ခွင့်အိမ်တွင်တဲ့ရုံးတွေကိုစီးနှင်းရှာဖွေပြီးပိုင်ဆိုင်ပစ္စည်းတွေကိုတင်စီခွင့်စားတဲ့လုပ်ပိုင်ခွင့်တွေအာဏာပိုင်တွေကိုပေးထားတဲ့ထောက်လိုင်းဆိုင်ရာဥပဒေအသစ်တစ်ခုကိုဒီကနေ့ပဲပြဋ္ဌာန်းလိုက်ပါတယ်။ဒါဟာဖြင့်လူမျိုးရေးဆိုင်ရာချင်းချောက်မှုတွေကိုကာကွယ်တားဆီးဖို့သမရရှိချင်းချင်းလှုပ်ဆောင်နေကြတဲ့နေရာတွေမှာအခုနောက်ဆုံးထွက်လာတဲ့လို့ရဖြစ်ပြီးအလင်းမြန်မဲ့တွန်းအားပေးပြဋ္ဌာန်းခဲ့တာပါ။အများပြည်သူစီကအကြံဉာဏ်ညှိနှိုင်းတာကိုတစ်ချိန်မဲ့လုပ်ပြီးတဲ့နောက်ကွန်မြူနတီပါတီအမြဲတမ်းကော်မတီကဥပဒေကိုပြဋ္ဌာန်းပေးခဲ့တာပဲ။ပုံမှန်အားဖြင့်ဆိုရင်အခုလိုအငင်းပွားပွဲဆုံးဖြတ်ချက်တွေအတွက်လူလူစီကအကြံဉာဏ်ညှိနှိုင်းတာကိုနှစ်ချိန်သုံးချိန်လောက်လုပ်လို့ရှိတာပါ။အခုဆိုရင်ပြည်ရင်းပြည်ပလူပုဂ္ဂိုလ်တွေကိုစောင့်ကြည့်ပြီးစုံစမ်းစစ်ဆေးဖို့အာဏာပိုင်တွေမှလုပ်ပိုင်ခွင့်အာဏာရှိတော့ပါပြီ။အစိုးရကအပြင်းထန်စောင့်ကြည့်လာမယ့်ပေါ်အထူးသဖြင့်တရုတ်တက်ကြွလှုပ်ရှားသူတွေကစိုးရိမ်ကြပါတယ်ခင်ဗျာ
။ဘုရင့်နဲ့ညာပိုင်းထိုက်တန်ရနေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကျကျသိန်းနဲ့မက်ခင်ဖြူသေးတို့ကြီးညာပေးခဲ့တာပါအခုမြန်မာနိုင်ငံဆိုင်ရာသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေဆက်တိုက်ထုတ်လွှင့်ပါမယ်မြန်မာနိုင်ငံရဲ့လူကုန်ကူးမှုတိုက်ဖျက်ရေးလုပ်ငန်းတွေမှာအစိုးရဘက်ကအားဆိုင်ဆောင်ရွက်မှုတွေရှိလာတယ်လို့ထောက်ပြပြီးအမေရိကန်အစိုးရကအဆင့်တိုးမြင့်ပေးလိုက်တာကိုမြန်မာအစိုးရဘက်ကကြိုဆိုပါတယ်။တစ်ဖက်မှာတော့မြန်မာရွှေ့ပြောင်းအများစုသွားရောက်ရာထိုင်းနဲ့တရုတ်နိုင်ငံတွေဘက်မှာရောင်းစားခံရအတင်းအဓမ္မပြုကျင့်ခံရမှုတွေ၊ဒိန်ကုန်ကူးခံရမှုတွေ၊အတင်းအဓမ္မလက်ထပ်ခံတာတွေကတော့ပုံမှန်ရှိနေဆဲဖြစ်ပြီးမြန်မာအစိုးရဘက်ကပိုးပြီးအားဆိုင်ဆောင်ရွက်ဖို့လိုနေသေးတဲ့အကြောင်းလူကုန်ကူးမှုအခြေအနေကိုစောင့်ကြည့်နေသူတွေကထောက်ပြထားပါတယ်။မတ်တင်ဂီထိုက်ကစူးစီးတင်ပြထားပါရှင
်အမေရိကန်နိုင်ငံဈာယေးဝန်ကြီးဌာနရဲ့နှစ်စဉ်လူကုန်ကူးမှုဆိုင်ရာအစည်းအခမ်းစာမှာတော့မြန်မာနိုင်ငံကိုစောင့်ကြည့်နိုင်ငံအဖြစ်အဆင့်တိုးပေးလိုက်ပါတယ်ကလေးစစ်သားတွေပြန်လွတ်ပေးတာနောက်အစိုးရတာဝန်ရှိသူတွေထဲမှာလူကုန်ကူးမှုတိုက်ဖျက်ရေးအတွက်ပြည်ပြည်ပြင်းပြင်းစောင့်ရွက်လာသူတွေရှိတာကြောင့်လို့ထောက်ပြပြီးအခုလိုအဆင့်တိုးပေးတာဖြစ်ပါတယ်အခုလိုအဆင့်တိုးပေးတဲ့အပေါ်မြန်မာနိုင်ငံအနေနဲ့ကြိုးဆိုတယ်လို့နိုင်ငံတော်အတိုင်ပင်ခံရုပ်ဝန်ကြီးဌာနရဲ့ညွှန်ကြားမှုချုပ်ဦးစောထေးကပြောပါတယ
်မြန်မာနိုင်ငံအနေနဲ့1998ခုနှစ်ကစပြီးတော့လူကုန်ကူးမှုတိုက်ဖျက်ရေးတာစီကာပေါ်ရေးပေါ်နှိမ့်နေဒါတွေကိုကျွန်တော်တို့က9နှစ်စီမံရေး9နှစ်စီမံရေးနဲ့လှုပ်ဆောင်လာတာဖြစ်တယ်ပေါ့နော်အဲ့ပေါ်မှာဟိုနိုင်ငံတကာအနေနဲ့ပေါ့အတိမပြုပြီးတော့ဒီဆောင်ရွက်ချက်တွေပုံမှန်ကောင်းမွန်အောင်အချိန်ဟုန်မြင့်မားအောင်တော်အားပေးမှုတွေအတိမတ်ဆုံးတွေလုပ်ဖို့လိုတယ်ဆိုတာကျွန်တော်တို့ကမြင်ပါတယ်။ဒါပဲပြောပြောဒီ report မှာကျွန်တော်တို့ go to watch list ပြန်ပြီးတော့မူလနေရာပေါ့နော်မူလအဆင့်ကိုပြန်ရောက်တဲ့အတွက်ဒါပဲဆိုတော့ဒါကျွန်တော်တို့ရဲ့ project တွေကိုအတိမတ်ပြုတယ်ကျွန်တော်တို့ရဲ့ project တွေကလည်းတိုးတက်မှုရှိနေတယ်ဆိုတာပြသတယ်လို့ကျွန်တော်တို့ကယုံကြည်ပါတယ်
လူကုန်ကူးမှုတိုက်ဖျက်ရေးမှာလုံးဝပူးပေါင်းဆောင်ရွက်မှုမရှိတဲ့နိုင်ငံအဆင့်ကနေလူကုန်ကူးမှုတိုက်ဖျက်ရေးစောင့်ကြည့်ခံအဆင့်ကိုတိုးလာတဲ့မြန်မာနိုင်ငံအနေနဲ့ကတော့လက်နက်ကန်တပ်ဖွဲ့တွေမှာကလေးစစ်သားတွေအသုံးပြုမှုကလေးစစ်သားစုဆောင်းသူအာဏာပိုင်တွေကိုထိတိယောက်ယောက်အရေးယူနိုင်ဖို့နောက်အများစုထိုင်းနဲ့တရုတ်နိုင်ငံတို့အပြင်တခြားပြည်ပနိုင်ငံတွေမှာမြန်မာနိုင်ငံသားတွေရောင်းစားကျွန့်ပြုလိန်ကျွန်းတွေအဖြစ်ခိုင်းစေခံရမှုတွေကိုတိုက်ဖျက်နိုင်ရေးစောင့်ရွက်ဖို့ကိုလည်းအမေရိကန်ကတိုက်တွန်းထားပါတယ် စစ်ပွဲတွေစီးရဲမွဲတေမှုတွေကြောင့်အင်းကြီးချင်းတရုတ်ဖက်ကိုတွားရောက်လှုပ်လှုပ်ကိုင်တဲ့မြန်မာနိုင်ငံသားရဲ့အတွက်ကတိုးလာနေပြီးရောင်းစားခံရမှုအတင်းအဓမ္မလက်ထပ်ခိုင်းစေခံရမှုတွေပုံမှန်ရှိနေတယ်လို့တရုတ်မြန်မာနယ်စပ်လူကုန်ကူးမှုအခြေအနေစောင့်ကြည့်ပညာပေးနေတယ်။ကချင်မျိုးသမီးများစီရင်ထိုင်းနိုင်ငံရဲ့တွဲပဲအတွေ့အမှုတော်ပေါက်ကြတာပြောပါတယ်။
မဂရရှိနေတဲ့အကမြားလာပြန်။မြားလာတဲ့အချိန်မှာဒီတချို့ဒီအတိအမြင်လို့ဆိုတော့ဥမာပေါ့နော်ဥမာဖို့စမေဘလို့ရှိရှိပေါ့။ဥမာမတည်ရင်မတည်ဘူးလို့ခါကြဥမာဆိုကိုကရောင်းစားခံတော့မှကိုကဒီတရုတ်ရေးလို့ဘယ်လိုဆက်တယ်ရမယ်ဆိုပေါ့ဖုန်းနံပါတ်ဒီတင်တော့တို့ပြန်လို့မြောက်လာနိုင်ကိုလမ်းရှိရပေါ့နော်။ဒါပေမဲ့အဲကြောင့်ဒီဝင်းနက်စတော့ကိုမှလုံရဦးမယ်။ဒါဆိုတော့ကျမတို့နိုင်ငံမှာ
ပြည်သူတွေကိုအမြောက်နဲ့တိုက်ခတ်တိုက်ခိုက်တဲ့ပေါ်လူကုန်ကူးမှုဆိုင်ရာအစီအခံစာမှာတော့တရုတ်နိုင်ငံကိုပူးပေါင်းဆောင်ရွက်မှုမရှိဆုံးနိုင်ငံဖြစ်သတ်မှတ်ထားတာပါ အလောက်ကွင်လန်းအတွက်ထိုင်းနိုင်ငံတွင်ရွှေ့ပြောင်းကြတဲ့မြန်မာနိုင်ငံသားအရေးအတွက်ကလည်းတန်းနေချီရှိနေပြီးကံမကောင်းအကြောင်းမလာရင်တော့ရောင်းစားခံရပါတယ်ရောင်းစားခံရပြီဆိုတဲ့သတင်းတွေကိုလူမှုအဖွဲ့အစည်းတွေဘက်ကအချက်အလက်နဲ့တင်ကြားရင်လဲမြန်မာအာဏာပိုင်တွေဘက်ကလက်လန်းမမီတာတွေဆောင်ရွက်မပေးနိုင်တာတွေရှိနေပြန်တယ်လို့ထိုင်းနိုင်ငံခြေစိုက်ရွှေ့ပြောင်းအလုပ်သမားကြီးဆောင်ရွက်နေတဲ့
Jadi luna lade, lalu mana dia? Ini terkait dengan urusan apa? Ngapain lese jenis ini? Ini bawa memang nengah dapa, ane itu sisi ane kuasa di sini. Di lalu mana dia? Turun di lalu, lujuan tujuan aku kena ni ada. Tanya mulu jenah hari lalu mana dia? Pungsi mah pala dia, tapi dia cerai dulu ni jenah lakukan. So yang ini kejenuh, tapi dia ni pampai bido mah. Nengah dapa time ni ada orang sangat tujuh tangguh, jenah lembu bido jebi dia. Aku copy macam kuda kado. Ini lubung dagu, jenah boleh. Ini lubung daga, tautan cima dia, ya si dia aga babian biola. So, kena dong san suji, biro dong san suji logo je, bo jahat rum logo le. Di ni di sini, jenah lu sedih cile, biro jom ya thale. Apa ni bawa mianma? Sese tese je, mata tete yau tese ma. Si ni le, lu sese kuse ha, kuti. Mianma lubung daga ye tapoi ye, mesti yang sang sang sih, wo kan niya la, jenah ni le, terus saya muka umpia.
Lugong Gumu Daipya Yee Sangyue Nidhuri Garo, Myama Anabai Niye Sangyue Chetui Epo Amaya Bao, Myama Lugong Da Dapwe Nine, Kemi Nibinyari Toma Piu Nai, Na Lugong Gumu Daipya Yee Dwe Dongsuebo Luade Ziye Saka Gale Malong Lao De Pye, Lulu Lala Sangyue Kwinga Le Nene De Lu Taupya Chabare She.
Madengi Taipya Pya Dara Vashin, Aku Yakan Jine Dunga Jampe Mu Daipya Yee Lunga Zuen Dwe Ma Lute Song Mu Shigere Beko Le Le Bi Vao Me. ยังคันจีเนียวไปมาจำเป็นเลยจุดนั้นเสนอไปตั้งที่อาศัยดูพี่มีมีนสิสิในใจมาอิสลามบาดายิสยาตุติสมุนเนปัตเตลูพี่มันก็ติดในอังสงสันสิสิตัวเมลูยามาสุยากับเจ้าบาร์เลยที่ต่างกันเยอะแต่พวกเราจำเป็นว่าเราส่วนเนื้อเรื่องก็สิ่งตึงตึงยามาบาดายิสยาเรียบเอาไว้ในด้านด้วยสิทธาจังเลยเปลี่ยนสุทาราวะยังคันจีเนียวดึงอันนั้นส่งเช่นนี้เนปัตเตลูฟิโอเอ็มยามาเป็นตรีนดาวมีข้ากับตรีนปีปูทาราวะเลยเช่น
ชาวคันจีเนี่ยมองน้องมิวเนี่ยด้วยมาจำเป็นเราชั่งมือเรื่อยๆสิ่งลงสอดูเพื่ออนาคตในปากกาพันธุ์สิ่งเสียสิ่งมาเว้ยอิสลามบาดายิสยาดูยุติเอกรุ่นต่อเรื่อยๆส่งเสริมสิ่งต่อมาเจ้าเนี่ยมาสู้ยากับยศสุไลจ้าวะมองน้องมิวเนี่ยอินดิ้งจียากะมอลวิสยามาเมตต์ฮอสูดูโร่จำเป็นเราอยากจะจูงลงด้วยทุกลงสมุสุดสุดจะด้วยเนี่ยเดต้ากันยังจะไปกับสิ่งเสียไม่มีนิสัยที่ส่งเกี่ยวกับพี่จังเลยแต่เมื่อยังพี่สูงกันสิ่งดูอุจจาระ
top one baby, so I will do or can it deal Pano or Jonathan Sacha and Yanni Chonai. Yanni Chonai, Ma, Pandi Yami, eh? I will tell you to see it. To see the Kama, Ivan and Kuma Yami, they are any taller into the other thing. We take up an answer to our castle care. Hello, Prama or 2 years, Prama Tiago, Prama family, Mamma, or Mosa, Yanni, Ojana, Sissi Minion, Yan Senaima, I don't understand Tony, Tonaima, Fanny, and Lucy Minion, the little Jama, Senaima, I Sissi Minion, Jama, Yama Owners,
เซียงโบเลยเซียงโบเลยจริงมาเซียงโบมาเจ้าตัวเลยจริงยาสักหน่อยสังอามาเทวาเลยลูกพี่อ่ะมาที่มันยังเชนี่รู้เนี่ยจงเจนี่ยาเลยยังขันพี่เนี่ยมาลงยังยึดทับไว้วันนี้ยังกันด้วยสองยี่ปงดีเนี่ยปัตตาลูกูรักทำมาก็อับปางเวลูกคนยังลูกชายนี่เลยเพื่อสิริกาวิบังหูเลยทับปงนี่จริงมาเวอะคู่อับพี่เจนี่จงเกียร์อ่ะบ้าทำไรยังพี่เอาเงี้ยปกูอุจจาร์ที่กันรอพันธุ์สิสิเนี่ยจริงเตยสมุดด้วยพี่แม่จังที่สี่อ่ะสงสารสิสิตัวมาพี่จังพี่เ
ဒီကနေ့ကတော့ရုတ်တရက်နှလုံးကုန်ရပြီးတော့ပြေဆုံးနေဆိုပြီးတော့အဲ့လိုမျိုးအကြံပြန်ကနေဦးတရင်ရသိရတယ်တိုးတော့ဒါကိုကျွန်တော်တို့ကဒီလိုမျိုးစစ်ဆေးမင်းများနေတဲ့အချိန်မှာဒီလိုမျိုးပြေဆုံးသွားတဲ့အတွက်ဌာနပတ်သက်ပြီးတော့တကယ်ဘယ်လိုဖြစ်လဲဘာကြောင့်ဖြစ်ရလဲဘယ်လိုလိုတွေဖြစ်ခဲ့လဲဆိုတဲ့ဟာနဲ့ပတ်သက်ပြီးတော့ဟိုသုံးဆန်းစစ်ဆေးခုံရုံးပေါ့မြန်မာနိုင်
Yejang, Soya Tawin Shiduri Macha Digging at Jinya Kebin Nau Mabe, Nausa Dre Nine, Anabai Nuga, Songzan Sisi Muri, Panzi Muri, Losang Niraba, Anabai Nuye Songzan Sisi Dushi Jadeya, Yakain Dita Dre Matiman Yin Piang, Tanang Yalo Atangane, Chase Losang Nirari, Shini Tangle, Monomu Nene Jazang Yesakanga, Yemu Yan Yinzoga, Fiwi Gupiobari.
နောက်ဆက်တဲ့တည်နေနောက်ဆက်တဲ့ကျွန်တော်တို့ဟိုထုတ်တိဟာကြီးရှိပါတယ်ဗျအပိအောင်မြောက်ကြီးလုံနေတဲ့လူတွေရှိပါတယ်ဆိုတာဒီဒေသမှာလူတွေရောနိုင်ငံရဲ့ချမ်းမှာရောတခြားမြန်မာပြည်တွင်ကလူကြီးတွေရခွဲတွေရောရှိပါတယ်ဗျဒါတော့လူပုဂ္ဂိုလ်နေနဲ့ကျွန်တော်ပြောတာဟိုအဖွဲ့အစည်းနေနဲ့သူတို့ကိုယ့်ရဲ့တခွဲရှိပါတယ်ဗျနိုင်ငံတော်အစိုးရရဲ့အုပ်ချုပ်မှုရန်နေရာကိုပြက်အောင်သ
ကျွန်တော်တို့ရဲ့ပုံမှန်ဆုံးရှုံးထားတဲ့ဒေသတွေကိုအမြောက်နဲ့ပြစ်ခတ်တိုက်ခိုက်ခံရရတဲ့2016အောက်တိုဘာ9ရက်နေ့ကစလို့ဂျွန်26ခုနှစ်ရည်နေ့အထိလက်နက်ကန်အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်ဒေသုံးသူအရဲ့သားစုစုပေါင်း36ဦးရှိခဲ့ကြောင်းဒီကနေ့ပုံတော်ဦးနေမှာပဲမြန်မာအစိုးရကတရင်ထုတ်ပြန်ထားပါတယ်ရှင်
မေခဆောင်းစံတင်ကြခဲ့တာပါရှင်အခုသတင်းတောက်သုံးဦးကိုမတရားအသင်းနဲ့ဆက်နွယ်မှုပုံမှာ19နှစ်မြင်ဆောင်တင့်တဲ့အမှုဖွင့်လိုက်တဲ့အကြောင်းကိုလည်းနားဆင်ရပါမယ်တီအန်အယ်လီခေါ်တအောင်းပလောက်တပ်ဖွဲ့ကကျင်းပတဲ့အပြည်ပြည်ဆိုင်ရာမှုရေးစေဝါအလွဲသွုံမှုနဲ့တရားမဝင်ရောင်းဝယ်မှုတိုက်ဖြတ်ရေးနေ့အခမ်းအနားကိုတွားရောက်သတင်းယူခဲ့တဲ့
မတရားအသင်းနဲ့ဆက်သွယ်မှုအရမှုဖွင့်ထားပါတယ်လောလောဆယ်မှာတော့ဦးအေးနိုင်တဲ့အဖွဲ့ကိုဒီဘောအချင်းထောင်မှာထိန်းသိမ်းထားတယ်လို့ဒီဘောမြို့နယ်ရက်တပ်ဖွဲ့မှုယုံတာဝန်ရှိသူကပြောပါတယ်ဖွေမြန်မာပိုင်းသတင်းတော့ကိုမိုးစောကစုံစမ်းတင်ပြထားပါတယ်ရှင်ဟုတ်ကဲ့ဒီမိုကရက်တစ်မြန်မာအသံ
DVBအကြီးတန်းသတင်းတော့ဦးအေးနိုင်ကိုပြေဖုံးနိုင်တဲ့အေယာဝတီသတင်းဌာနကသတင်းတော့ကိုသိန်းစော်ကိုလူဝီဝင်အပါအဝင်ခုနှစ်ဦးကိုရှမ်းပြည်နယ်မြောက်ပိုင်းနမ်ဆန်မြို့နယ်ဖျားကြီးကျေးရွာအနီးမှာ DNLA ကတအံပလောင်လက်နက်ကင်တပ်ဖွဲ့နဲ့ဆက်သွယ်တာကြောင့်တမရော်ကနေတင်းလာနေကဖမ်းဆီးထိန်းသိမ်းခဲ့တာဖြစ်ပါတယ်ဖမ်းဆီးပြီးတဲ့နောက်မှာလာရှုံမြို့ဂျက်စကန်ကိုလွှဲပြောင်းအနှံငယ်ကြောင့်လူအပ်တဲ့စစ်ဆေးမှုတွေဆောင်ရွက်နေကြောင်းတမရော်ကသတင်းထုတ်ပြန်ခဲ့ပါတယ်
ဒီကနေ့မှာတော့ဒီဘောမျိုးနယ်ရက်တက်ဖွဲ့မှုယုံမှာမတရားအသင်းနဲ့ဆက်သွယ်မှုနဲ့အမှုဖွင့်ထားပြီးဒီဘောအချင်းထောင်မှာထိန်းသိမ်းထားကြောင်းတာဝန်ရှိသူတဦးကပြောပါတယ်ခမရ9တုံးပါခင်ဗျအဲခမရ9တုံးကနေပြီးတော့အဲ့ဒီမှာသာပြီးတော့ကျွန်တော်တို့အမှုဖွင့်ထားပါတယ်ဟုတ်တယ်ပုတ်ပါခင်ဗျအဲဟိုကမတရားအသင်းအဲစက်ခွန်တင်းနဲ့ဖွင့်ထားပါတယ်ဟုတ်ဒီနေ့ဖွင့်တာပါခင်ဗျအခုက ဖန်စီပြီးတဲ့နောက်မှာတီဘောမျိုးအခြေစိုက်ခမရ93တည်ရင်မှာစစ်ဆေးမင်းမြန်ခဲ့တဲ့နောက်တီဘောမျိုးနယ်ရဲတပ်ဖွဲ့ကိုလွှဲအပ်လိုက်တာဖြစ်ပါတယ်ဒီကနေ့မနေ့ပိုင်းမှာတန်ကားတော်တပါးကိုပြန်လည်လွှတ်ပေးခဲ့ပါတယ်ဒီမိုကရက်တစ်မြန်မာအသံ
ဒီကတော့ဒါကတော့စက္ကွန်တစ်ဆိုတာကိုဘယ်လိုထောက်ထားနိုင်လဲဆိုတာတော့ချင်းချင်းလင်းလင်းသိအောင်လုပ်ရမှာတကယ်ကျွန်တော်ရဲ့အဖွဲ့ဆိုရေးရတဲ့စက္ကွန်တစ်ဆိုတာကအဲ့ဒီလိုအစိုးရကိုလက်နက်ကင်တိုက်နေတဲ့အဖွဲ့စည်းနဲ့ဆက်သွယ်ပြီးတော့အဲ့ဒီလက်နက်ကင်အဖွဲ့စည်းဘက်ကနေအစိုးရကိုတိုက်ခိုက်ဖို့အတွက်သူတို့ပူးပေါင်းကြံစည်တာမျိုးကိုဒါစက္ကွန်တစ်ညောက်ပဲကျွန်တော်ယူ ကျွန်တော်တို့ကတော့အဲ့လိုအမှုဖြစ်လာတဲ့ဆိုရင်တော့အဲ့ဥပဒေကြောင်းရပါတော့ဒီစင်းမှာလောလောဆယ်မှာရှင်းနေရင်းနဲ့တိုင်ပင်ဆောင်ရွက်နေကြောင်းပြောပါတယ်သတင်းတောက်သုံးဦးကိုတမ်ဘရော့ကဖမ်းဆီးလိုက်တာနဲ့ပတ်သက်ပြီးရန်ကုန်မြို့မှာရှိတဲ့အမေရိကန်တိုင်ယုံကအထူးစိုးရိမ်မကင်ဖြစ်ရတဲ့အကြောင်းကြေညာချက်ထုတ်ပြန်ခဲ့တယ်လို့ဒီတိန်အခြေစိုက်မြမအရေးလှုပ်ရှားဆောင်ရွက်နေတ ကျွန်တော်တို့ကအကာအကွယ်ပေးရေးကော်မတီနဲ့ MNST International ကိုနိုင်ငံတကာလူချင်းချမ်းသာကွန်အဖွဲ့တို့ကလည်းဖန်ဆီးထားတဲ့သတင်းတောက်တွေကိုပြန်လွှတ်ပေးရေးအတွက်တောင်းဆိုထားကြပါတယ်။ကိုမိုးစောစံစံတင်ပြခဲ့တာပါရှင်။ VOA American တန်ရဲ့ဗိုလ်ထုတ်နေညပိုင်းအစီအစဉ်တွေကို VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းအချိန်နဲ့တပြေးညီတိုက်ရိုက်ဖန်ယူနိုင်စေနိုင်ကြပါတယ်ရှင်။အခုနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါဦးမယ်။
ไซเบอร์อินเทอร์เน็ตတိုက်ခိုက်မှုတွေမနေ့တုန်းကကြုံခဲ့ရတဲ့အထက်မှာအမေရိကန်နဲ့ဥရောပတို့ကနိုင်ငံတကာစီးပွားရေးလုပ်ငန်းတွေအပြင်ယူကရိန်းနိုင်ငံပိုင်အဖွဲ့အစည်းတွေလည်းပါဝင်ပါတယ်။ကွန်ပျူတာဗိုင်းရပ်စ်နဲ့ဒီဂျစ်တယ်ဖိုင်တွေအချက်လက်တွေကိုထိန်းချုပ်ထားပြီးပြန်ဖွင့်ခြင်းနဲ့ဆိုရင်ငွေညှစ်တဲ့အဖြစ်နဲ့ကြုံခဲ့ရတာပါ။ကမ္ဘာတစ်ဝန်းไซเบอร์อินเทอ
တွေပေါ်ခဲ့ရပြီးအပိတ်ခံထားတဲ့ချက်လက်တွေကိုပြန်လူရင်းနဲ့ဆိုတော့ digital ငွေချစ်ဖြစ်တဲ့ bitcoin 300ပေးဖို့ hacker တွေကငွေညှစ်ခဲ့ကြတာပါပြင်သစ်ခြေဆိုင် cyber လုံခြုံရေးဆိုင်ရာကျွမ်းကျင်သူ John Pelos ကတော့တက်ခတ်မှုကိုခြေခံလို့မရသေးဘူးလို့ဆိုပါတယ်
As of today, it's the big question. How did it spread so quickly at worldwide level? So far, we don't know.
ကဘာတဝမ်းအတိုင်းအတာနဲ့တလောက်မြင်းမြန်းဆန်းဆန်းဘလို့ပြန့်နှံ့ခဲ့တယ်ဆိုတာကတော့အခုအထိအေရမမေကွန်ဖြစ်နေသေးပါ ransomware ပြန့်နှံ့ခဲ့ပြီ9နာရီလောက်အကြာမှာစတင်ခဲ့တဲ့စုံစမ်းစစ်ဆေးမှုတွေမပြီးပြတ်သေးတဲ့အတွက်အဖြေတော့မသိရသေးပါဘူ
း cyber တိုက်ခိုက်မှုကြောင့် internet စနစ်မှာပြဿနာတွေကြုံရတဲ့အထက်မှာတော့ရုရှားကအကြီးဆုံးရင်းနှီးလုပ်ငန်းတစ်ခုဖြစ်တဲ့ Rosneft နာမည်ကျော်ပရိသတ်ကြော်ညာလုပ်ငန်းတွေလည်းပါဝင်ခဲ့ကြတာပါယူကရိန်းကုမ္ပဏီတွေဘန်တွေနဲ့စီးပွားရေးလုပ်ငန်းတွေကတော့အထိအနာဆုံးဖြစ်ခဲ့ပါတယ်ဗြိတိန်နိုင်ငံကအမျိုးသားကျန်းမာရေးဌာနမှာအကြီးအကျယ်ပြဿနာပေါ်ခဲ့ရတဲ့ WannaCry လို့ထင်ရှားတဲ့ကွန်ပျူတာဗိုင်းရပ်စ်နဲ့ကမ္ဘာတဝန်းတိုက်ခိုက်မှုတွေကြုံရတာတလားကြာမှာပဲနောက်တစ်ချိန်စိုက်ဘာတိုက်ခိုက်မှုတွေပေါ်ပေါက်ခဲ့တာပါဗြိတိန်နိုင်ငံကစိုက်ဘာလုံခြုံရေးကုမ္ပဏီ Sentry Bay ရဲ့အမှုဆောင်ရာရှိချုပ် Dave Watterson တို့လိုကျွမ်းကျင်သူတွေကတော့ Internet Hacker ရဲ့တိုက်ခိုက်မှုတွေဟာရှေ့လျှောက်ပိုဆိုးလာနိုင်တယ်လို့သုံးသပ်ပါတယ်
The signatures of these attacks are changing too quickly for conventional antivirus to keep up.
သုံးနေကြ virus တတ်တဲ့ software တွေလိုက်မမိအောင်တိုက်ခိုက်မှုပုံစံတွေကအလင်းမြန်ပြောင်းလဲလာနေပါတယ်။ဒါပေမဲ့လည်းမလိုလားအပ်တဲ့ computer virus တွေကိုတားဆီးနိုင်တဲ့နည်းလမ်းတွေလည်းတည်တံ့ရှိပါတယ်။ပွဲစည်းတွေ၊လုပ်ငန်းတွေ၊လူပုဂ္ဂိုလ်တိုးခြင်းအနေနဲ့ဒီလိုကာကွယ်နိုင်မဲ့နည်းလမ်းတွေကိုစဉ်းစားတင်ပါတယ်။
ဒါပေမဲ့လည်းကုမ္ပဏီအများပြားကတော့ဒီလိုတက်ခတ်မှုတွေကိုကာကွယ်နိုင်တဲ့အခြေအနေမှာမရှိဘူးလို့လည်းရုရှားနိုင်ငံကစိုက်ဘာလုံခြုံရေးကျွမ်းကျင်သူစာဂေးနီကီတင်ကပြောပါတယ်
။ဤ до сих пор даже в крупных компаниях недостаточно настроены почтовые фильтры.
ကုမ္ပဏီကြီးတွေတော့မှအခုချိန်ထိအီးမေးလ်တွေကိုထိထိရောက်ရောက်စစ်စစ်မပေးနိုင်သေးပါဘူး။အီးမေးလ်နဲ့တွဲပို့တဲ့ file တွေကိုတေချာမစစ်နိုင်ကြပါဘူး။ကိုယ့်ကုမ္ပဏီတက်ခတ်မခံရသေးဘူးဆိုရင်တော့မှဒီလိုစစ်စစ်တားဆီးမဲ့စီစဉ်တွေထားဖို့ချက်ချင်းလုပ်တင်ပါတယ်။
ဗြိတိန်နိုင်ငံကကုန်သွယ်ရေးဝန်ကြီး Lion Fox ကတော့လူပုဂ္ဂိုလ်တိုးခြင်းအနေနဲ့လည်းသတိထားတင်တယ်လို့မြင်ပါတယ
်။ It is not a surprise that such an attack would take place nor is it surprising that there would be some weaknesses.
ဒီလိုတိုက်ခိုက်မှုတွေကြုံခဲ့တာသိအံ့ဩစရာမဟုတ်သလိုလူတွေအနေနဲ့လည်းကွန်ပျူတာစနစ်အတွက် password တွေကိုခက်ခက်ခဲခဲဖြစ်အောင်လုပ်ပြီးအခြေခံကြကြကာကွယ်ရမယ့်အစီအမံတွေကိုတော့မလုပ်ကြတဲ့အတွက်အားနည်းချက်ရှိတာဟာလည်းသိတော့မဆန်းပါဘူး။
ငွေရလွေစိုက်ဘာတိုက်ခိုက်ငွေညစ်တဲ့လုပ်ရမျိုးတွေကိုရာဇဝတ်ခိုင်းတွေကပုံပြီးလုံမလာနိုင်အောင်တိုက်ခိုက်မှုနဲ့ကြုံရတယ်ဆိုရင်လည်းငွေညစ်တောင်းခံတဲ့အတိုင်းမပေးကြဘူးကျွမ်းကျင်သူတွေကတိုက်တွန်းနေကြပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပြောပြသွားခဲ့တာပါရှင် VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စားရက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့တဲ့တော်ရရှင်တွေတောင်းဆိုလို့တဲ့တည်တခြင်းတွေကိုတောင်းဆိုလို့တဲ့ဆိုရင် VOA American တာမြန်မာပိုင်းအစီအစဉ်ရန်ကုန်စားရက်ကြီးစားရက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေညနေ1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို တိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့2019ခုနှစ်ဇွန်လ28ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ဖန်ယူနိုင်နိုင်ပါတယ်။အခုညပိုင်းနားဆင်ရမယ့်သတင်းသတ်စင်ကဏ္ဍတွေမှာတော့မြန်မာလူထုနဲ့ကျန်းမာရေးအကြောင်းကိုအရင်ဆုံးနားဆင်ရဖို့ရှိပြီးဥကျော်ဇန်တာရဲ့မြန်မာအရေးသုံးသပ်ချက်ကတော့
ရွေးကောက်ပွဲအမြင်ရရင်တော့စီးပြေးချင်းချုံးမွေသွားမယ်။နော်အဲ့ဒီလိုကျွန်တော်တွေးနေတယ်ကကလည်းပြန်မှာကြည့်ချောမွေးတယ်ဒီအချက်ကျုံးလည်းမချောနိုင်ဘူးအရေးကြီးဆုံးပြည်သူလူထုကိုအကျိုးပြုတဲ့ကိစ္စတွေရုပ်ဖို့နေရာမှာအဲ့ဒါတွေကအနောက်ဆက်အခက်အခဲတွေအများကြီးဖြစ်စေ
NLD အစိုးရတာဝန်ယူခြင်းကစပြီးရင်ဆိုင်လာရတဲ့မမျှော်လင့်တဲ့အခက်အခဲတွေအကြောင်းကို NLD ပါတီဗဟုအလုပ်မှုဆောင်ဦးညံဝင်းနဲ့ဦးကျော်စံသာဆက်သွယ်မေးမြန်းထားတာကိုနားဆင်ရပါမယ်ရှင်အဲ့ဒီနောက်မှာတော့ဗုဒ္ဓနေ့တိုင်းနားဆင်နေရတဲ့အားကစားသတင်းလွှာကိုလည်းထုတ်လွှင့်ပေးသွားမှာပါအခုအရင်ဆုံးတော့လူထုကျန်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်ရှင်မိုးရွာသွန်းမှုတွေနဲ့အတူတုတ်ခွေးယောဂ၊သွေးလွန်တုတ်ခွေးယောဂနဲ့ငှက်ဖျားယောဂတွေဖြစ်ပေါ်လာနိုင်တာကြောင့်ကြိုတင်သတိပြုကာကွယ်ထားတဲ့အကြောင်းအဆုံနဲ့ရင်ကောင်းယောဂအထူးကုဆရာဝန်ကြီးတွဲဖက်ပါမောက်ခဒေါက်တာအေဝင်းဆက်အထွေထွေယောဂကုဒေါက်တာနေမျိုးသူအထွေထွေယောဂကုဒေါက်တာစိုးထက်အောင်တို့ကိုဒေါက်တာတန်းစင်ကတွေ့ဆုံမေးမြန်းထားပါတယ်ရှင်
လူရင်းချောတွေ့တဲ့နေရာတိအချိန်ကာလတွေဟာတဖြည်းဖြည်းကုန်လွန်လာနေပြီဖြစ်ပါတယ်။တဲထန်တဲ့မိုးရွာသွန်းမှုတွေနဲ့အတူမိုးဥလေဥရာသီတွေမှာဖြစ်ပေါ်ကြုံတွေ့ရလေရှိတဲ့ယောဂဝေဒနာတွေကိုသတိပြုဖို့လိုအပ်လာပါတယ်။တုတ်ကွေးယောဂ၊သွေးလွန်တုတ်ကွေးယောဂနဲ့ငှက်ဖျားယောဂတွေဟာရာသီမြေဖြစ်ပေါ်ခံစားရနိုင်တဲ့ဆိုပေမဲ့အခုလိုမိုးဥကြအချိန်ကာလတွေမှာပိုပြီးဖြစ်ပေါ်ကြုံတွေ့ရနိုင်တာကြောင့်သတိပြုကာကွယ်ထားရမှာဖြစ်ပါတယ်။တုတ်ကွေးယောဂဟာလူတဦးကနေတဦးကိုဘယ်လိုကူးဆက်ပြန့်နှံ့နိုင်ပါလဲလို့မေးကြည့်တဲ့အခါအဆုံးနဲ့ရင်ကောင်းအတကူဆရာဝန်ကြီးဖြစ်သူ
တုတ်ကွေးယောဂဖြစ်တဲ့လူကနှာချိလိုက်ပြီးဖြစ်စေချောင်းဆိုးလိုက်ပြီးဖြစ်စေတုတ်ကွေးပိုးကနေထဲမှာရောက်သွားတယ်နော် droplet တွေနဲ့ရောက်သွားတယ်သင်တဲ့ကြီးရဲ့ droplet တွေကတော့နော်ကြားပေါ်မှာကြားတယ်အနီးနားလိုကူးလိုက်တယ်ပေါ့ထားလိုက် contact နဲ့ကူးရပေါ့နော်နည်းနည်းသေးတဲ့ droplet တွေကကြားနေထဲမှာရှိနေပြီးတော့အသက်ရှူခြင်းအပြင်ဘေးကလူကကူးသွားတယ်ပေါ့ဒါမှမဟုတ်လည်းအဲ့ droplet ကလေးတွေကပစ္စည်းဥစ္စာလေးပေါ်မှာကြားတယ်စပွဲပေါ်မှာကြားတယ်တကားပေါ်မှာကြားတယ်ဆိုရင်အဲ့တကားရဲ့စပွဲတွေကိုကင်တဲ့တဲ့နဲ့ကိုမျက်နှာကိုကင်တယ်နှာခေါင်းကိုကင်တယ်ဆိုလို့ရှိရင်အဲ့ဒီကနေတုတ်ကွေးပိုးလေးကူးနိုင်ပါတယ်
လူနယ်ပိုင်းရွယ်တွေမှာတုတ်ကွေးယောဂဖြစ်တာဟာမသိတာပဲ။အသက်အရွယ်ကြီးရင်တဲ့သူတွေနဲ့ယောဂအခန်းရှိတဲ့သူတွေမှာတုတ်ကွေးယောဂဖြစ်ခဲ့မယ်ဆိုရင်တော့အသက်ဆုံးရှုံးတဲ့အထိအန္တရာယ်ဖြစ်စေနိုင်ပါတယ်။လည်းကူရှင်းလင်းတဲ့နည်းလမ်းတွေအသုံးပြုပြီးတုတ်ကွေးယောဂမဖြစ်အောင်ကြိုတင်ကာကွယ်ထားသင့်တယ်လို့ပြောပါတယ်
။ငကူယောဂအခန်းတက်ခံရှိတဲ့သူဆိုရင်အသက်တော်အန္တရာယ်ရှိရဆိုတော့တုတ်ကွေးယောဂကဒီထဲကလည်းကူရဲဆိုတော့မဖြစ်ခင်ကကြိုတင်ကာကွယ်တာအကောင်းဆုံးပဲ။ဖြစ်ပြီးမှဆိုလို့ရှိရင်တော့နောက်ကလာရတာမသက်တာအောင်အဲအကြောင်းလို့မဖြစ်ခင်ကကြိုတင်ကာကွယ်တဲ့ခုနကျွန်မပြောတဲ့နည်းတွေပေါ့နော်ကာကွယ်စေးထိုးထားခြင်းနဲ့နောက်ပြီးတော့ချောင်းဆိုးတဲ့အခါမှာကာပြီးဆိုးတာတို့နော်လက်ကိုခဏခဏဆေးတာတို့နော်အဲ့အခြေအနေတွေပေါ့နော်နောက်ပြီးတော့နည်းနည်းတုတ်ကွေးဖြစ်တဲ့ဆင်လို့ရှိရင်လူကြားလည်းမသွားတာလူထူတတ်တဲ့ထဲကိုမသွားတာဒါတွေဟာဆိုလို့ရှိရင်ကာကွယ်ဖို့အတွက်ကိုနေနိုင်နေပါပဲ
သွေးလွန်တုတ်ကွေးယောဂါဟာလည်းမိုးရွာတဲ့အချိန်ကာလတွေမှာသတိပြုရမယ့်ယောဂါတစ်ခုဖြစ်ပါတယ်ယောဂအဆင့်မမြင့်ခင်မှာဖြစ်ပေါ်လေးရှိတဲ့သွေးလွန်တုတ်ကွေးယောဂရဲ့လက္ခဏာတွေဟာတာမန်တုတ်ကွေးယောဂရဲ့လက္ခဏာတွေနဲ့ဆင်တူလေးရှိတာကြောင့်အခုလိုရာသီအချိန်ကာလတွေမှာတုတ်ကွေးဖျားနာဖြစ်ပေါ်ခံစားရပြီဆိုရင်သွေးလွန်တုတ်ကွေးယောဂဟုတ်မဟုတ်ကိုလည်းစမ်းသပ်စစ်ဆေးထားသင့်ပါတယ်။ကလေးငယ်လေးတွေတုတ်ကွေးဖျားနာဖြစ်လို့တရက်နှစ်ရက်လောက်ကြာလာတဲ့အခါမှာအဖျားကျသွားပြီမဲ့လန်းလန်းဆန်းဆန်းပြန်ဖြစ်မလာတော့ဘူးဆိုရင်သွေးလွန်တုတ်ကွေးယောဂကိုတန်လျာရှိသင့်တယ်လို့အထွေထွေယောဂကုဆရာဝန်တဦးဖြစ်သူဒေါက်တာနေမျိုးသူကပြောပါလေ။
ဖျားရအောင်နေပြီးတော့နှစ်ရက်သုံးရက်လောက်ကြာတဲ့ခါကျတော့ဖျားရုတ်တရက်အထိုးကြာလာထိုးကြာလာပြီမဲ့ကလေးကဟိုဖျားကျသွားတဲ့ကလေးတွေမှာဆိုလို့ရှိရင်တကယ်တမ်းလမ်းဆန်းပြီးတော့ဆော့နိုင်လာမယ့်အဆန်ကိုသူပို့ပြီးတော့နှုံးသွားတာအဲ့ဒါဆိုကျွန်တော်သိစား view ဆက်ရမယ
်သွေးလွန်တုတ်ကွေးယောဂါလိုမျိုးချင်းကားတစ်ဆင့်ကူးဆက်ပြန့်နှံ့ပြီးဝေရသည့်ချင်းကာလတွေမှာပိုသတိပြုတဲ့ယောဂါတစ်ခုကတော့ငှက်ဖျားယောဂါဖြစ်ပါတယ်ငှက်ဖျားယောဂါနောက်ဖြစ်ပေါ်တဲ့အဖျားလက္ခဏာတွေဟာသိတာထင်ရှားတဲ့တွင်ပြင်လက္ခဏာတွေရှိပေမဲ့တမန်လူတွေဖို့ယောဂါကိုတိတိကျကျဖော်ထုတ်တဲ့နေရာမှာမထင်ရှားမှုတွေရှိနိုင်ပါတယ်။ငှက်ဖျားယောဂါလိုတန်တရားရှိတဲ့အခါဆရာဝန်နဲ့ပြတ်တာတိုင်ပင်ပြီးသေးဖောက်စစ်ဆေးမှုတွေကိုပြုလုပ်သင့်တယ်လို့အထွေထွေယောဂါကုဆရာဝန်တဦးဖြစ်သူဒေါက်တာစုထက်အောင်ကပြောပါလေ။အ
ဲ့အဖျားအဆင့်3000နဲ့ဝင်တတ်ပါတယ်။အဲ့ဒါကတော့ကျွန်တော်တို့
ပထမဆုံးအဆင့်ကတော့လူဟာခုနပြောသလိုကျွန်တော်ခုနပြောတဲ့အရန်ကိုခိုက်ခိုက်တုံပြီးချမ်းမယ်ပေါ့နော်။ဟိုခုနပြောသလိုစောင့်ထက်ထက်ခြုံလေဟိုလူ3400လောက်တက်ဖြစ်လေလုံးဝဟိုဘယ်လိုပြောမခံနိုင်မင်းနဲ့ဟိုတကူလုံးဝလေခိုက်ခိုက်တုံပြီးအဲ့လိုသွားချမ်းမယ်ပေါ့နော်။အဲ့ဒါပထမအဆင့်ပါ။ဒုတိယအဆင့်ဆိုလို့ရှိရင်တော့ तू ကနိုင်ဘလောက်ချမ်းပြီးလို့ရှိရင် तू ကလုံးဝမီးခဲ့ကိုမီးလို့ပဲပူတက်လာလိုက်ပြီးတကူလုံးဝပူချစ်ပြီးတော့ဖြစ်လာပါလိမ့်မယ်။နောက်အဲ့လိုဖြစ်သွားပြီးတော့တနာရီကနေ6နာရီတွင်မှာတတိယအဆင့်ရောက်သွားပြီပေါ့နော်။တနာရီကနေ6နာရီတည်ရလို့ရှိရင် तू ကလုံးဝအဖျားလုံးဝမရှိတော့သူတို့ပြန်ကြပါပြီချွေးတွေအရန်ထွက်ပြီးတော့အဖျားကြသွားပါလိမ့်မယ်
ချင်းကိမ့်မခံရအောင်နေခိုင်ခြင်းဟာချင်းကတစ်ဆင့်ကူးဆက်ပြန့်နှံ့တဲ့ရောဂါတွေကိုကာကွယ်တဲ့နေရာမှာထိရောက်တဲ့နည်းလမ်းတစ်ခုဖြစ်ပါလေမိမိတို့နေပတ်ဝန်းကျင်မှာချင်းပေါက်ဖောက်မှုရောနေစေဖို့နဲ့ချင်းကိမ့်မခံရအောင်ဖြူဆိုင်နေထိုင်ပေးဖို့လိုတယ်လို့ဒေါက်တာနေမျိုးသူကပြောပါလေ
ဒီကလေးတွေအိပ်ဆက်မဲ့အခါကျလို့ရှိရင်အများတန်းပေါ့ကိုအင်းကြီးလက်ရှိအော်မီလက်ရှိနေဝတ်ထားပေးမယ်ဒီအချိန်မဲ့အေးအေးကျွန်တော်ချင်းအောင်နဲ့အိပ်ခိုင်းမယ်နောက်တစ်ခါကျွန်တော်တို့ဒီအိမ်မှာပေါ့နော်ကျွန်တော်ပတ်ဝန်းကျင်နဲ့ပတ်သက်ပြီးတော့အိမ်မှာလေကောင်းလေတန်ရအောင်ပလင်းပေါက်တွေဖွင့်ထားမယ်အလင်းရောင်ရအောင်ပလင်းပေါက်ဖွင့်ထားမယ်နောက်တစ်ခါမိမိပတ်ဝန်းကျင်မှာရှိတဲ့ဒီရေဝတ်နိုင်တယ်ပေါ့နော်ချင်းပေါက်ပွားနိုင်တယ်ရေဝတ်နိုင်တယ်ကျွန်တော်ကြိုက်နေရှိလို့ရှိရင်ဖုံးပြင်မယ်အဲဖုံးမြေဖုံးပြင်မယ်နောက်ရေခိုအောင်နိုင်တဲ့တာယာဟောင်းတွေအိုချမ်းပဲတွေအိုဖက်ပုံစံဟောင်းတွေပြီးနောက်မှာအခုတပြည့်တည်းလိုမိုးရသည်မှာရှိနေမယ်ဆိုရင်ဒါတွေကတော့ရေတွေတုံပြင်မယ်ပေါက်ထားပြင်မယ်မြေမြုပ်ပြင်မယ်
မိုးရွာသွန်းမှုတွေနဲ့အတူတုတ်ခွေးယောဂါသွေးလွင့်တုတ်ခွေးယောဂါနဲ့ငှက်ဖြားယောဂါတွေဖြစ်ပေါ်လာနိုင်တာကြောင့်ကြိုတင်သတိပြုကာကွယ်ထားတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန့်စောပ
ါလူတို့နဲ့ဇာမယေခန္ဓာကိုအခုလိုဗုဒ္ဓဟူးနေ့ညတိုင်းမှာနာစင်နိုင်ကြပါလေရှင်အခုဆက်ပြီးမြမအရေးသုံးသက်ချက်ကိုထုတ်လွှင့်ပေးပါမယ်အန်အဒီအစိုးရအနေနဲ့တာဝန်ယူခြင်းကစလို့မျှော်လင့်မှထားတဲ့အခက်အခဲတွေနဲ့ရင်ဆိုင်နေခဲ့ရပြီးအဓိကအခက်အခဲဟာ2008ဖွဲ့စည်းပုံကိုပြင်ဆင်နိုင်ခြင်းမရှိတာပဲဖြစ်တယ်လို့ NLD ဗဟုအလုံမှုဆောင်ဦးညံဝင်းကပြောပါတယ်ဒီအခက်အခဲတွေကိုကင်တွယ်ပုံအနေနဲ့ပတ်သက်ပြီးဦးကျော်စံသားကဦးညံဝင်းကိုဆက်သွယ်မေးမြန်းဆွေးနွေးသုံးသပ်ထားပါတယ်ရှင
်ဒီမှာဆုံးမေးချင်တာဆရာတို့ NLD အစိုးရတာဝန်ယူပြီးကြတဲ့ကအခုကြုံရတဲ့အထိအောင်မြင်မှုတွေဟာကျင့်တဲ့နှစ်သိမ့်လောက်တဲ့အချိန်ကြီးရှိပါလားသူတို့မဟုတ်တာပို့ပြီးတော့စိန်ခေါ်မှုတွေများပို့ပြီးများနေသလားဆိုတာနည်းနည်းပထမဆုံးအကြံဉာဏ်သုံးသပ်ပြောဆရာပို့ပြီးအောင်မြင်မှုရှိခဲ့တဲ့ထင်သလားအခက်အခဲပို့တိရတော့ထင်ပါလားဆရာ
ဟုတ်ကဲ့ကျွန်တော်ထင်တာတော့ကျွန်တော်ထင်မြင်တဲ့အနေနဲ့တော့အခက်အခဲတွေပို့ပြီးတော့တွေ့ရတာကျွန်တော်တို့မမျှော်လင့်တဲ့အခက်အခဲတွေနော်ကျွန်တော်တို့မျှော်လင့်တာခက်သေးသေးပေါ့ဗျာအခုတော့ခက်ကြီးတွေ့တယ်အဲ့လိုမျိုးတွေတွေ့နေရတယ်လို့ထင်ပါတယ
်အဓိကအဖြစ်အဲ့ဒီအခက်အခဲတွေဟာပြည်တွင်းလားပြည်ပလားဘယ်ဟာပြောချင်ပါလဲဆရာအဓိကအဖြစ
်ကျွန်တော်ပြည်တွင်းကိုပဲပြောတာပ
ါဟုတ်ကဲ့
ကျွန်တော်တွေ့နေတဲ့အခက်အခဲကပြည်တွင်းကအဓိကပ
ါလူတို့ရဲ့မျှော်မှန်းချက်သိများလွန်းနေလို့လူတို့ရဲ့ဆန္ဒအတိုင်းဖြစ်မလာနိုင်တာများအဲ့ဒါကိုအခက်အခဲတစ်ခုလို့ဆရာပြောချင်ပါလား
ဟုတ်ကဲ့ဒီလိုလဲပြောကြပါတယ်ဒီလိုလဲတွေ့ကြပါတယ်ဒါမဲ့တကယ်လက်တွေ့ကျွန်တော်တို့လူလူနဲ့နှီးစတဲ့နေရာမှာနေပြီးတော့ပြောကြည့်ရင်တော့အဲ့ဒီလိုမဟုတ်ဘူးလူလူကဒီလောက်တောင်းဆိုနေတာမဟုတ်ဘူးဒါပေမဲ့လို့အောင်မြင်မှုအတိုင်းသာလဲလွတ်နေလို့လူလူကဒီလိုတော့မြင်လာပါတယ
်ဆိုတော့လူလူဆိုလို့လူလူနဲ့ထိတွေ့ဆက်ဆံမှုမြသာအဖြစ်နိုင်ငံရေးသမားတွေဟာအနာရလာတဲ့အခါလူလူနဲ့တဖြည်းဖြည်းကင်းကွာသွားတယ်လူလူအံကိုတိုက်ရိုက်မကြဘူးလူလူနဲ့ထိတိုက်ရိုက်ထိတွေ့မှုနည်းတယ်ဆိုပြီးသုံးသပ်ကြပါတယ်ဆရာတို့ NLD ပါတီမှာတည်းမရရင်ခေါင်းဆောင်ဖြစ်တဲ့ဒေါန်ဆန်းစုကြည်ရဲ့လူလူနဲ့ထိတွေ့မှုလူလူအံကဒေါန်ဆန်းစုကြည်နာကိုတိုက်ရောက်ပါလားဆရာ
ကျွန်တော်အမြင်ကြောရင်တော့တိုက်ရိုက်ရောက်ပါတယ်ဒါမလို့ခုနပြောနေတဲ့အခက်အခဲဆိုတာတွေရဲ့ကိစ္စကြောင့်အောင်မြင်တဲ့လောက်မအောင်မြင်သေးဘူးလို့ကျွန်တော်တို့ဒီလိုပဲပြော
ဆရာဟုတ်ကဲ့ဆရာကျွန်တော်အခက်အခဲကိုပြောကြရပါစို့ဆရာအကြီးကျယ်ဆုံးအခက်အခဲပါလဲ
ဟုတ်ကဲ့ပါအကြီးမားဆုံးအခက်အခဲကဖွဲ့စည်းပုံခြေခံဥပဒေကဒီမိုကရက်တစ်ဥပဒေဖြစ်ဖို့အရေးကြီးဆုံးခက်ခဲပ
ါဆရာအဲ့ဒီဟာကိုရွေးကောက်ပွဲမတိုင်ခင်အထိကတော့အများကြီးပြောခဲ့တယ်ရွေးကောက်ပွဲမဲဆွဲတဲ့ကာလမှလည်းပြောခဲ့တယ်ဒီကဘယ်ပြီးလို့ NLD အစိုးရတာဝန်ဆိုင်ယူတဲ့အချိန်နောက်ပိုင်းမှာဒီကိစ္စကိုလုံးဝကင်ညာမတွေ့ရတော့ပါဘူး။ဘာဖြစ်လို့လဲဆရာ
။ကျွန်တော်တို့ဘာဖြစ်လို့လဲလို့ဆိုတော့ဥပဒေတက်ထမ်းကြရကျွန်တော်တို့ကကင်တယ်ခွင့်ကိုမရဘူးချက်။နော်ဥပဒေက Dilu Achini Nusura, Janorua, Akuma Pioni Ramu, a Yenel Piova, a Tila Tiba. Toto, you can't wear a Nanya, no Diosa, CD again, no Chomu Dome, no Edilu Tano Twigger, Kaka Lepima, King Chomu, Tano to get a Kaka with a Majona in you. And you didn't give you a Chosu de Cesari. So poor Niyama, Eraria, and now share a Kaka in Naichiwa.
The two are Tunta Barre, two dream Piba, Nyashin, Surapoguria, Pelotunta has swing, Tamaroha, Pirangu, Mabuguay, with Rosa Chara, Hamama, Nelsome, two dream Tainda, Ninuikisa Tainda, and Ninja Bernaha through Sichan Lacha Pita Chin, Yelling, the Pivian Nelsome, Lusuare, Sura Arava Mama Lassia, Durimo Arau Yemeshavi, Jump the other la.
အဲ့လိုလေကျွန်တော်နှစ်ဖက်စဉ်းစားကြည့်ပါကျွန်တော်အမြင်တော့ရမေရှာပြီးအကြောင်းပြတယ်လို့ပဲမြင်ပါတယ်ကျွန်တော်တို့ဟိုတကယ်တမ်းအပြစ်တိုင်းကြီးကိုတကယ်ချစ်ကြလို့ရှိရင်တိုင်းကြီးချစ်တဲ့အလို့ကိုဝင်လို့ကြာမှာနော်အခုဟာအဲ့ဒီလို့မဖြစ်ဘဲနဲ့တပိုင်းကကြိုးစားတယ်တပိုင်းကဟိုလိုနမကောင်ကိုအဲကျုံပြီးတော့ပြောလိုက်ရင်တော့ဖွဲ့စည်းပုံဖြစ်ဦးကနေအခြေခံဥပဒေမှာရှိတဲ့အတို
ဟုတ်ကဲ့အထူးသဖြင့်တိုင်းရင်းသားတွေနဲ့ညီညာရေးစည်းစတဲ့နေရာမှာတချို့တိုင်းရင်းသားတွေကပြောပါတယ်။NCA သဘောတူညီချက်ပြည်သူ့ကြောအဖြစ်ခရရဆဲသဘောတူညီချက်နဲ့ပတ်သက်ပြီးတော့ပြန်ပြင်ဖို့တိုင်းရင်းသားတွေတင်ပြပေမဲ့ဒေါန်ဆန်းစုကြီးကအဲ့ဒါကိုလုံးဝအရှုံးပေးပဲဒီအတိုင်းပဲလက်မှတ်ထိုးဖို့ပြောနေဆိုတာအဲ့ဒီကိစ္စမှာတော့တက်မလို့ရဲ့ဖိအားပါပါလားသူတို့မဟုတ်ဒေါန်ဆန်း
ဟုတ်ပြန်ဖို့ကိစ္စတဲ့ကိုအလုံးပါဝင်တော့မှတွန်းနေပေါ့အင်္ဂါပူရေးကြည့်မယ်ကျွန်တော်တို့အမျိုးမျိုးပြောကြပါတယ်ဒါကျွန်တော်တို့ကကိုယ့်ဉာဏ်တော်စမှုပေါ့အဲ့တော့ဘယ်ဘက်ကပဲမှမပြင်ရမယ်เนาะပြင်ရမယ်လိုအပ်ရင်ပြင်ပါဒါမပြင်ဘူးလို့ကျွန်တော်တို့အဲ့ဒီရောဥပဒေရောဒီလိုပြောခဲ့တာတခုမှမရှိပါဘူး
အခုပြန်ပြီးတော့ဒီအတိုင်းပဲမပြင်းပဲလက်မှတ်ထိုးပါလို့ပြောတယ်လို့ဆိုရရှာဟုတ်တယ်ကျွန်တော်တို့ဒီဥစ္စာပြင်မှုမပြင်မှုဆိုတာလက်မှတ်ထိုးလိုက်ပါပြင်မှုကိစ္စကလည်းတိကျသွားလို့ရပါတယ်ဆိုတော့တခုကိုတခုအမိတဲ့မရှိပဲနဲ့အတင်းရှိနေကြတယ်သဘောဖြစ်နေတယ်လို့ကျွန်တော်ထင်ပါတယ်ဆိုတော့အခု
21ရာစုပင်လုံကိုဒုတိယအကြိမ်ခေါ်ယူမယ်စီစဉ်ထားပါတယ်အဲ့ဒီမှာကဘလောက်ရွေးမယ်လို့ထင်ပါလဲဆရာအရင်လက်ပို့ပြီးတော့လက်ရှိအခြေအနေလက်ပို့ပြီးတော့ဟုတ်ကဲ့ကျွန်တော်တို့ဒီငင်းရရေးတက်စင်ပြစ်ခါရစေရေရောပေါ်လစ်တီကယ်ဒိုင်လော့ဂ်နော်ဟိုဟိုနေပေါ့ငင်းရရေးရာအတွေ့အကြုံတွေရထားရအားလုံးတကယ်ငယ်သွားမှာတစ်ခုပြီးမှတစ်ခုလုံးမယ်ဆိုရင်ဘယ်အလုံးမှအလုံးမဖြစ်ပါဘူးအ
င်းအချင်းနဲ့ထူလာမယ်ရွေးလာမယ်လို့ထင်ပါလ
ားယုံကြည်ပါတယ်ယုံကြည်ပါတယ
်နောက်တချို့ကအခုနောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့ပြန်ပြီးတော့စစ်ဖြစ်တဲ့ကိစ္စမှာအဲ့ဒီအစိုးရဟာဒါငင်းငန်းကြီးဘာညာစိတ်ပြောတာမတွေ့ရဘူးဆိုပြီးတော့ပြောပါတယ်ဆိုတော့ဒီဘက်ကထိုးစစ်ကိုပဲအစိုးရဘက်ကထိုးစစ်ဆင်တဲ့ကိစ္စဘက်ကရက်တည်ပြီးတော့ပြောနေတယ်ဒါတပ်မတော်ဘက်ကထိုးစစ်ကိုဘက်မှာရက်တည်ပြီးပြောနေလို့လည်းတချို့ကသုံးသပ်ကြပါတယ်ဆရာပါပြန်ပြောလို့ပါတယ
်ကျွန်တော်တို့ကအဲ့ဒီကိစ္စတွေကိုအဲ့ဒီလိုနေတိုင်းကမှပြောရုံမဟုတ်ပါဘူးတိတိဆိုင်ဆိုင်နဲ့နှိမ့်နှောင်ရဖို့လိုအပ်မယ်နော်ဟောဒီကတက်စင်းကြီးဆိုပြီးတော့လှုပ်ထားပြီးတော့တင့်နေခန့်နေတယ်ဆိုတဲ့အခြေပုံမှာဘယ်သူကစတာလဲနော်ဟိုဘက်ကစတယ်ဘယ်ကစတယ်အမျိုးမျိုးတွန့်နေကြတယ်အဲ့ဒါကစုံစည်းပြီးတော့လုံးဝပြည်လည်မဲ့ကိစ္စမျိုးပြောနေမယ်တော့ဘာမှဖြစ်လာမှာမဟုတ်
ဟုတ်ကဲ့နောက်နိုင်ငံသားဆက်ဆံရေးနဲ့ပတ်သက်ပြီးတော့မေးချင်ပါတယ်အာဆီယံတဲ့မှာအနေနဲ့အစွာတက်လာပြီးကြတာမြန်မာနိုင်ငံဟာအတော့ကိုမျက်နှာပွင့်လန်းလာခဲ့ပါတယ်ကျွန်တော်လည်းဒီချိန်တုန်းကအာဆီယံကိစ္စနဲ့ပတ်သက်ပြီးတော့တောင်တော့ဘယူရိုမှာထိုင်ခဲ့တော့မှကျွန်တော်အများကြီးလှုပ်ခဲ့ပါတယ်ဒါပေမဲ့အခုနောက်ပိုင်းမှာရခိုင်ပြည်ထောင်စုနဲ့ပတ်သက်ပြီးတော့နည်းနည်းအဲ့ဒီဘက်ကစင်ကာပူတွေတွေ့လာပါတယ်အထူးသဖြင့်မလေးရှားနိုင်ငံကစပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆရာပဲလို့သုံးသပ်လိုပါတယ်မလေးရှားရဲ့ပြောကြားချက်ကိုပြည်မကလူတွေတချို့ကတခြားဗမ်းလိုက်တဲ့ထိုင်းကပညာရှင်တွေကလည်းပြောကြပါတယ်ဒီမလေးရှားဝန်ကြီးကသူန ငံရေးတိခါကြနေရကိုအဖတ်ဆက်ဖို့အတွက်ဒီဟာကိုကိုင်းပြီးကစားနေတယ်လို့ဆရာရဲ့သုံးသပ်ချက်လေးကြားချင်ပါတယ
်။ဟုတ်ကျွန်တော်တို့ကဒီရခိုင်မှာဖြစ်နေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့အဲ့ဒီလူမျိုးတွေကိုနော်ဒုက္ခသုခရောက်အောင်ဒီလူတွေကိုဟိုကယ်တင်လို့မရအောင်ကျွန်တော်တို့ဘာတစ်ခုမှမလုပ်ခဲ့ဘူး။အဲ့တော့အဲ့ဒီလူတွေကိုကယ်တင်လို့မရအောင်ဆက်ကင်ဖြစ်စီတာတချို့သောနိုင်ငံတကာအုပ်စုအတိုင်းဝန်ကလုံလို့အဲ့လိုဖြစ်နေတာကျွန်တော်တို့ကဖြည့်ရှင်းနေတယ်သူတို့ကဖြည့်ရှင်းလို့မရအောင်လုပ်တယ်ဒီဥစ္စာတွေကကျွန်တော်လက်တွေ့အဖြစ်ကျွန်တော်ဒီမှာတွေ့နေရတာ
ဆိုတော့အခုအင်ဒိုနီးရှားရဲ့ပါဝင်မှုကတော့ဘလောက်မလေးရှားနိုင်ငံရဲ့သဘောထားကိုတုံ့ပြန်နိုင်မယ်အဲ့ဒါကိုဖာထေးနိုင်မယ်မလေးရှားကိုဒီလမ်းစဉ်တိုင်းလိုက်လာအောင်ဆွဲဆောင်နိုင်မယ်လို့ဆရာမျှော်လင့်ပါလားအင်ဒိုနီးရှားရဲ့လိုရပေါ့
ကျွန်တော်တို့အင်ဒိုနီးရှားရဲ့သဘောထားအသိအရေးရှိပါတယ်အင်ဒိုနီးရှားကလူ့ရေးအဖြစ်နော်အရေးအတွက်များပြားတဲ့အဲ့ဒီဘာသာဝင်တွေအများကြီးရှိပါတယ်အင်ဒိုနီးရှားရဲ့သဘောထားအဓိကမြန်မာနိုင်ငံရဲ့ဒီကြံစည်နဲ့ပတ်သက်ပြီးတော့အဓိကအကြောင်းများဟန့်နိုင်တဲ့ကိစ္စလို့ထင်ပါတယ
်အဲ့ဒီခိုင်ဒီသာဖွံ့ဖြိုးရေးဆိုတာလည်းပဲနိုင်ငံတကာကပြောကြတာများလာပါပြီဒီဒီသာဖွံ့ဖြိုးအောင်လုပ်ပေးမယ်ဆိုတာနိုင်ငံတကာအဖွဲ့အစည်းပေါင်းစုံနိုင်ငံပေါင်းစုံကပြောပါတယ်ဒီပြဿနာဖြစ်နေရလဲကြာပါပြီဒါပေမဲ့လောလောဆယ်မှာဘာမှဖွံ့ဖြိုးတိုးတက်မှုနဲ့ရှိမလာသေးဘူးလို့သုံးသပ်ကြပါတယ်အဲ့ဒါကောဆရာ
ဟုတ်ပါတယ်ဖွံ့ဖြိုးတိုးတက်မှုရှိပါအောင်ဘာလို့ဖွံ့ဖြိုးတိုးတက်မှုမရှိလဲဆိုဒီမှာတကယ်နိုင်ငံရေးကြေညာကိုမရှင်းနိုင်တော့နိုင်ငံရေးကြေညာမရှင်းမနဲ့ဟိုကျွန်တော်စီးမီးတို့နဲ့ကုနေတာရေရှည်ဖြစ်နေတဲ့အတွက်ဒီလိုဖြည့်ရှင်းလို့မရတာလို့ကျွန်တော်အဲ့လိုယူဆပါတယ
်ဟုတ်ကဲ့နောက်ဆုံးမေးချင်တာကတော့ NLD ပါတီတွင်ကိစ္စဖြစ်ပါတယ်အထူးသဖြင့်ခေါင်းဆောင်မှုဆက်ခံရေးဖြစ်ပါတယ်အဲ့ကနဲ့ပတ်သက်ပြီးတော့ NLD မှာပြင်ဆင်မှုအခုထိမရှိသေးဘူးလို့တချို့ပြောကြပါတယ
်ဟုတ်ကဲ့ပါဒါလည်းတော့ဒီရှင်းရတဲ့ပြဿနာပါ NLD မှာတောက်လျှောက်ကျွန်တော်တို့အပါအဝင်လုပ်လာတဲ့လူတွေဟာဘာတန်ရုံးစင်မှတရှိဘူးနိုင်ငံရေးသံဟောစဉ်ဒီမိုကရေစီတစ်ခုထင်းနဲ့လုပ်ခဲ့ကြဒီလိုလူတွေအများကြီးရှိနေတဲ့အတွက်အခုနစက္ကန့်ကြီးကိစ္စမှာအထူးစိုးရိမ်စရာတော့မရှိသေးဘူးလို့ပဲကျွန်တော်ယူဆပါတယ
်မရှိသေးဘူးဆိုတာဆရာတို့ကဟုတ်တယ်ဘာမျှော်မှန်းချက်မှမရှိပဲဒီဆရာတို့ရဲ့ first generation leadership ကမှာဒီပုံကိုယ်တွေကတော့ဟုတ်တယ
်
ကိုကျိုးဆုံးပြီးဘာမှမမျှော်လင့်ပဲတိုင်းပြည်အတွက်ပဲလုပ်တာအဲ့လိုလူမျိုးဆရာတို့လိုလူမျိုးနောက်ထပ်ဆက်ပြီးတော့အစားထွက်နိုင်မယ့်လူတွေရှိပါပြီလား
အာကျွန်တော်တို့ရှိပါတယ်ကျွန်တော်တက်နိုင်ရင်ကလိုအပ်တဲ့ဟိုပြင်ရှာနေတယ်လို့တော့မပြောနိုင်ဘူးပေါ့ဗျာသို့တော့ရှိပါတယ်လို့ပဲပြောချင်ပါတယ်
ကြံစည်စီစဉ်ထုတ်လွှင့်ပေးနေတဲ့မြမရေးတုံးတက်ချက်ကိုအခုလိုဗုဒ္ဓဟူးနေ့ညပိုင်းမှာနားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့ကြာသာပတိနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါလိမ့်ရှင်အခုလာမယ့်စနေနေ့ညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပြရစေ
မြမတမတော်ကအကျန်းဖက်တောင်းချမ်းလူလို့ခေါ်ဆိုတဲ့ဒိုင်ယနာလူမျိုးစုလက်နက်ကင်အဖွဲ့တစ်ဖွဲ့ရဲ့နေရာမှာသတင်းသွားယူတဲ့အလုပ်ကိုလုပ်ခဲ့ကြတဲ့သတင်းသမားတွေကိုတမတော်ကဖမ်းဆီးပြီးမတရားအသင်းနဲ့ဆက်သွယ်မှုနဲ့အမှုဖွင့်ထားတာဟာကျိုးချောင်းစီလျော်တယ်လို့ VOE သောတာရှင်တွေကယူဆပါသလား။သတင်းသမားတွေကိုပုံမှန်စက်ခွန်တက်တက်ပြီးဖမ်းဆီးအမှုဖွင့်ထားတဲ့ပေါ်ကျွန်တော်တို့သောတာရှင်တွေရဲ့သဘောထားအမြင်တွေကိုအခုလာမယ့်စနေညတိုက်ရိုက်လေးလံအစည်းအဝေးမှာဆွေးနွေးကြရအောင်ပါ။ဒီအစည်းအဝေးမှာတိုက်ရိုက်ပါဝင်ဆွေးနွေးကြတဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမည်ပို့ထားပေးပါ။ကိုဆွေးနွေးကြတာကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။VOA ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ဘာဝင်ဆွေးနွေးကြဖို့ဒေါက်တာရှင်နေအားလုံးကိုဖိတ်ခေါ်ပါတယ
်။စနေညတိုင်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်နှီးဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါရစေရှင်။ VOA American တန်ရဲ့ဗုဒ္ဓဦးညပိုင်းအစီအစဉ်တွေကိုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုနောက်ဆုံးကြက်နေသေးတဲ့အားကစားသတင်းလွှာကိုလည်းနှာစင်ကြရအောင်ပါရှင်။တပတ်အတွင်းထိတ်တန်းရောက်နေတဲ့အားကစားသတင်းတွေကိုကိုရနိုင်ကစူးစီးတင်ဆက်ပေးနေတာဖြစ်ပါတယ
်။ဟောပါကျွန်တော်ရနိုင်ပါ။ VOE ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ဒီကဘာတိုက်ကြီးများဖလားဘောလုံးပွဲမှာတော့ဂျာမနီနဲ့မက္ဆီကိုချီလီနဲ့ပေါ်တူဂီတို့ဆီမီဖိုင်နယ်မှာတွေ့ကြမှာဖြစ်ပါတယ်။ Egyptian Samu Salago, Liverpool Club, Athena, Sanjay and Dong Shu Dine, Kolai Bare, Nanguria, Gawa Taekwondo, Piamaro, Nagoria, the Hunjanga Bare, Tilo de Batri, Nausoya Azad Renego, Gurama, Tensa, Bidama, Pibare, Kamia.
ရုရှားနိုင်ငံမှာကျင်းပနေတဲ့ဖီဖာကမ္ဘာတိုက်ကြီးများဖလားဘောလုံးပွဲမှာတော့အေရှန်ရုရှားအသင်းအုပ်စုကနေပြုတ်သွားပါတယ်အုပ်စုရဲ့နောက်ဆုံးပွဲစဉ်ကိုစနေနေ့ကကစားကြတာမှာမက္ဆီကိုကရုရှားကိုငကိုတကိုးနဲ့နိုင်သွားတာကြောင့်မက္ဆီကိုစီမိုင်းနဲ့တက်ပြီးတော့ရုရှားအသင်းပြုတ်သွားပါတယ်ပေါ်တူဂီနဲ့နယူးဇီလန်နဲ့ပွဲမှာလည်း 0-0
ရုရှားအသင်းအုပ်စုကနေထွက်လိုက်ရပါတယ်ရုရှားအသင်းအခုလိုပြိုင်ပွဲကနေထွက်လိုက်ရပြီမယ်ကမ္ဘာဖလားမှာတိုးတက်မှုရှိလာမှာပါလို့ရုရှားနည်းပြချာချာဆော့ဖ်ကပြောပါတယ်ရုရှားအသင်းပြိုင်ပွဲကနေထွက်လိုက်ရတာကြောင့်နည်းပြနှုတ်ထွက်ပြီးပျော်ရတယ်အခုခါမှာ
ရုရှားအသင်းပြိုင်ပွဲကနေထွက်လိုက်ရတာကြောင့်နည်းပြနှုတ်ထွက်ပြီးပျော်ရတယ်လေအခုခါမှာကျေကျေလောင်လောင်ထွက်ပေါ်လာနေပါတယ်ခင်ဗျာတနင်္ဂနွေနေ့ကကစားတဲ့အုပ်စုဘီနောက်ဆုံးပွဲစဉ်မှာတော့ဂျာမနီကကင်မရွန်ကို၃ဂိုးတကိုးနဲ့နိုင်ရသွားပါတယ်ဂျာမနီအတွက်ဂိုးတွေကိုတော့ဝါနာက၂ဂိုးသွင်းပြီးတော့ဒီမီယာဘီက၃ဂိုးသွင်းပါတယ်ကင်မရွန်အတွက်ဂိုးကိုတော့အဘူဘာကာကသွင်းခဲ့တာပ 69မိနစ်မှာချေပါကိုပြန်သွင်းသွားလို့တစ်ဖက်တကိုးစီနဲ့တည်းဖြစ်သွားပါတယ်။ဒါကြောင့်ဒီအုပ်စုမှာဂျာမနီကခုနှစ်မှာချီလီကငါးမှတ်နဲ့ဆီမီဖိုင်နယ်တက်သွားပါတယ်။ပထမဆီမီဖိုင်နယ်ကတော့ပေါ်တူဂီနဲ့ချီလီတို့ဒီနေ့ဗော်ဒူးနေ့မှာကစားကြမှာဖြစ်ပြီးတော့ဒုတိယဆီမီဖိုင်နယ်ကတော့ဂျာမနီနဲ့မက္ဆီကိုတို့ကြာသပတေးနေ့မှာကစားကြမှာဖြစ်ပါတယ်ခင်ဗျာ။
ရှားနိုင်ငံကတော့သူတို့ရဲ့အမှတ်ပေးဘောလုံးပွဲမှာဗီဒီယိုနည်းပညာအကူအညီဒီအာစနစ်ကိုအသုံးပြုဖို့အတွက်ဂျပန်နေပါပြီ။တချို့ဘောလုံးကွင်းတွေမှာဒီနည်းပညာကိုသုံးသွားဖို့ကိစ္စနဲ့ပတ်သက်ပြီးတော့ဖီဖာကပဘောလုံးဖွဲ့ချုပ်နဲ့ဆွေးနွေးနေတယ်လို့ရုရှားဒုတိယဝန်ကြီးချုပ်ဗီတာလီမူကိုကပြောပါတယ်။ကျွန်တော်အနေနဲ့ရုရှားပရီးမီယာလိဂ်ပွဲစဉ်တွေနဲ့ကျွန်တော်တို့ဘောလုံးပွဲတ
ဒီနေ့ကျွန်တော်တို့ကအခုရရှိလို့နောက်ပြန်ပွဲမှာသုံးဖို့ပြန်ထုတ်မှာပါ။ဝါရှားနိုင်ငံမှာကျင်းပနေတဲ့ကမ္ဘာတိုက်ကြီးများဖလားဘောလုံးပွဲမှာဒီနည်းပညာကိုစတင်အသုံးပြုခဲ့တာဖြစ်ပြီးတော့ဖီဖာဥက္ကဋ္ဌကြီးကလည်းဗီအာနည်းပညာသုံးတာနဲ့ပတ်သက်ပြီးတော့ခြေနှက်မှုအပြည့်အဝရှိတယ်လို့ပြောလိုက်ပါတယ်ခင်ဗျာ။
I'm very excited and
ကျွန်တော်အနေနဲ့လီဗာပူးကိုရောက်လာတဲ့အတွက်စိတ်လှုပ်ရှားမိပြီးအသင်းအတွက်တရားရဂိုင်းတို့အပြစ်ပေးသွားမှာပါကျွန်တော်ဒီမှာရှိနေသည်မြအသင်းအတွက်စွမ်းကုန်ကြိုးစားသွားမှာပါလီဗာပူးနဲ့အတူဆူရီရကြင်ပါတယ်ဆာလာဟာ2014ကလည်းချယ်လ်စီမှာကစားခဲ့ပြီးခြေစွမ်းမပြနိုင်ခဲ့တာကြောင့်နောက်ပိုင်းမှာအီတလီကိုပြောင်းရွှေ့သွားခဲ့ပါတယ်မနစ်ကတော့သူဟာရိုမမှာခြေစွမ်းပြပြီးစံငါးခုအတွင်းခဲ့ နဲ့ခန့်လိုက်ပါတယ်ဘယ်လဂရီနိုကိုသုံးနှစ်စာချုပ်ချုပ်လိုက်တာဖြစ်တယ်လို့ဆောက်တန်တန်ကကြေညာပါတယ်အသက်45နှစ်ရှိဖြစ်တဲ့ဘယ်လဂရီနိုဟာဗလန်စီယာ Estudiante Independiente နဲ့ Alavés အသင်းတွေကိုနှီးပြလုပ်ခဲ့ပြီးတော့လီဗာပူးရဲ့လက်ထောက်နှီးပြလည်းလုပ်ခဲ့ပူးပါတယ်သူဟာ Alavés အသင်းကိုမနစ်ကစပိန်မရင်ဖလားဖိုင်နယ်ရောက်အောင်နဲ့လာလီဂါမှာအဆင့်6ရောက်အောင်လုပ်ပေးခဲ့ပြီးတဲ့နောက်ပြီးခဲ့လာက Alavés နှီးပြအဖြစ်ကနေနှုတ်ထွက်ခဲ့တာပါသောတမ်တန်ကပြီးခဲ့တဲ့ Premier League ဘောလုံးရာသီမှာအဆင့်၈ပဲချိန်နိုင်ခဲ့တာကြောင့်နီးပြ Claude Puel ကိုနီးပြအဖြစ်ကနေဖယ်ရှားခဲ့ပြီးတော့ Pellegrino ကိုခေါ်လိုက်တာဖြစ်ပါတယ်ခင်ဗျာ။ကမ္ဘာကျော်ဘောလုံးသမား Messi ကိုအခွန်ရှောင်မှုနဲ့ထောင်ဒဏ်ချမှတ်ထားတာကို Spain အာဏာပိုင်တွေဘက်ကအဲ့ဒီပြစ်ဒဏ်အစားဒဏ်ငွေကိုပဲလက်ခံသွားဖို့ရှိနေပါတယ်။ Barcelona တရားရုံးက Messi ကိုအခွန်တင်းရှောင်မှုနဲ့ထောင်ဒဏ်21လချမှတ်ခဲ့တာဖြစ်ပြီးမက်ဆီအနေနဲ့အဲ့ဒီပြစ်ဒဏ်အစားယူရိုငွေ2သိန်းခွဲကိုပဲဒဏ်ငွေအဖြစ်ပေးဆောင်သွားတာကိုလက်ခံသွားပွဲရှိတယ်ဆိုပြီးလာဗန်ဂါဒီယားကဇွန်လ23ရက်နေ့ကဖော်ပြခဲ့ပါတယ်။2009ကနေ2009ခုနှစ်အတွင်းအခွန်ရှောင်မှု3ခုနဲ့ဘာစလိုနာတရားရုံးကပြီးခဲ့တဲ့ဇူလိုင်မှာမက်ဆီနဲ့သူ့ရဲ့ဖခင်ကိုအပြစ်ရှိကြောင်းဆုံးဖြတ်ခဲ့ပြီးတော့ထောင်ဒဏ်21လချမှတ်ခဲ့သလိုယူရို2သန်းလဲဒဏ်ငွေချမှတ်ခဲ့ပါတယ်။မက်ဆီကဒီမှုနဲ့ပတ်သက်ပြီးတော့စပိန်တရားရုံးချုပ်ကိုအယူခံဝင်ခဲ့ပေမဲ့စပိန်တရားရုံးချုပ်ကမီလာမှာပယ်ချခဲ့ပြီးတော့ ဒီကိစ္စနဲ့ပတ်သက်ပြီးတော့စပိန်အာနာပိုင်နေဘက်ကတော့အစုံတရာတုံ့ပြန်ပြောဆိုခြင်းမရှိသေးဘူးလို့ရိုက်တာသတင်းကဖော်ပြပါရခင်ဗျာ။ မြောက်ကိုရီးယားတိုင်ကွန်ဒိုအသင်းဟာတောင်ကိုရီးယားနိုင်ငံမှာပြီးခဲ့တဲ့ဇန်နဝါရီကစပါတိုင်ကွန်ဒိုပြိုင်ပွဲမှာဝင်ပြိုင်ခဲ့ပါတယ်။ဒါဟာမြောက်ကိုရီးယားအနေနဲ့ဆယ်နှစ်အတွင်းမှာနိုင်ငံတကာပြိုင်ပွဲကိုပထမဆုံးအကြိမ်ဝင်ပြိုင်လာခဲ့ဖြစ်ပါတယ်။ဒီပြိုင်ပွဲကိုဖွင့်လှစ်ပေးခဲ့တဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းကလည်းမြောက်ကိုရီးယားအသင်းပြိုင်ပွဲမှာပါဝ
Sydney Olympic Tengwerunga lo myo Myo Korea ne Tang Korea a tin dwe kwin ne atu win la de a chain ma da ga ba lo nga chi chu kong pyu a pe ga ja de a chain ni myo chanaw pyan pi lo chong twet chin ma de
Myo Korea a ni ne la mae saung saung di Olympic pyan mae ma pa win bo a la la po mya la bi mae le win pyan ma pyan so ra ga lo te cha ma ti ya de bu lo Myo Korea ye naingan da ga Olympic committee a phwet win Chan Ong ga pyo ba de nya
ကိုရနာစီစဉ်ထုတ်လွှင့်ပေးနေတဲ့သတင်းပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြကြရပါရှင်။ဤပညာနဲ့ပတ်သက်လို့ကဘာတဝမ်းဘလော့ဂ်တွေမှာဘာတွေရေးနေဆွေးနွေးနေကြသလဲဆိုတာကိုတနင်္လာနေ့ညဘက်တိုင်းမှာဘလော့ဂါတွေပြောသမျှအစီအစဉ်ကနေတင်ဆက်ပေးနေပါတယ်ရှင်။ထုတ်လွှင့်ပြီးတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်တွေကိုလည်းCOA မြန်မာပိုင်း website ရဲ့တုတ္တအဖျားဖျားဆိုတဲ့ကဏ္ဍအောက်မှာပြန်ရှာနားထောင်နိုင်ပါတယ် website လိပ်စာက burmese.coanews.com ဖြစ်ပါတယ် blogger တွေပြောသမျှအစီအစဉ်ကိုဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ blogger လို့ကောင်းစင်တက်ပြီးတော့ burmese@coanews.com ကို email ပို့ပေးစေချင်ပါတယ်ရှင်ပြည်အမေရိကန်တန်ကဗုဒ္ဓဦးနေညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့ည10နာရီအထိအစီအစဉ်အစစဉ်အုံကိုအတန်လွှင့်တင်ပြပြခြင်းည10နာရီကနေ17နာရီအထိလိုင်းဒိုမီတာ32နဲ့50တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်။မနေ့ကကြာသပတေးနေ့မနေ့ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40နဲ့49တို့ကနေနားဆင်နိုင်ပါတယ်ရှင်။ခုပုံထုံးနဲ့ညပိုင်းသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကကြေညာပေးပါဦးမရှင
်။ဒေါ်လူးနဲ့သုံးမီတိုက်ခိုက်မှုထပ်မလုပ်ဖို့အမေရိကန်ကသတိပေးတာကိုစီးရီးယားကအလေးထားပုံရတယ်လို့အမေရိကန်ကာကွယ်ဝန်ကြီးဂျင်မက်ဒစ်ကဒီကနေ့ပြောပါတယ်။သတိပေးတာကိုသူတို့အလေးထားပုံရတယ်ဆိုပြီးစီးရီးယားသမ္မတဘာရှားအာဆတ်အစိုးရကိုညွှန်ညွှန်ပြီးတော့အစိုးရစီးရီးယားအစိုးရအနေနဲ့ဒေါ်လူးနဲ့သုံးတိုက်ခိုက်တာတွေနောက်ထပ်မလုပ်သေးဘူးလို့ဝန်ကြီးမက်ဒစ်ကပြောတာပါ။စီးရီးယားရှေ့ပိုင်းက ISIS တွေထိန်းချုပ်ထားတဲ့ကျွော်တခုကိုဒီကနေ့၄ချောင်းကနေတိုက်ခိုက်တာကြောင့်လူ15ယောက်တည်းမနည်းသေဆုံးသွားတယ်လို့အဲ့ဒီဒေသအစောင့်ကြီးလိလာရေးအဖွဲ့တွေကပြောပါတယ်။တချို့ကတော့သေဆုံးသူ35ယောက်တည်းရှိမယ်လို့ခန့်မှန်းပါတယ်။ Euphrates မြေပေါ်တစ်လျှောက်ကဒူဘလန်ကျွော်ကိုအမျိုးမည်မသိတဲ့ဂျဲလီရင်တွေကနေအဆင့်ဆင့်ပေါက်ကွဲစေတဲ့ပုံတွေကြဲချထားလို့စောင့်ကြီးလိလာရေးအဖွဲ့တွေကပြောပါတယ်။အဲ့ဒီဒေသမှာ American, Syria နဲ့ Russia ဂျဲလီရင်တွေပြန်တန်းလှုပ်ရှားနေတယ်လို့သိထားကြတာပါ။စီရီးယားနိုင်ငံမြောက်ပိုင်းမှာတူရကီကျောင်းနောက်ခံပေးထားတဲ့တပ်ဖွဲ့တွေကိုအမြောက်နဲ့ပြစ်ခတ်တိုက်ခိုက်တဲ့ပေါ်လက်တုံ့ပြန်တဲ့အနေနဲ့စီရီးယားခအပြစ်မှတ်တွေကိုတူရကီတပ်ဖွဲ့တွေကညာရင်းချင်းတိုက်ခိုက်ဖြစ်စီပစ်ခဲ့တယ်လို့တူရကီစစ်ဘက်ကဒီကနေ့ပြောပါတယ်။ Afrin Data ဘက်မှာအဲ့ဒီလိုတိုက်ခိုက်ခဲ့တာလို့တူရကီစစ်တပ်ရဲ့ထုတ်ပြန်ချက်တခုမှပြောထားပါတယ်။ကမ္ဘာတစ်ဝှမ်းမှာ Cyber Internet တိုက်ခိုက်မှုတွေဒီရက်ပိုင်းကြုံနေရတာမှာအိန္ဒိယနိုင်ငံကအကြီးဆုံးကုန်တင်စိတ်ကန်းတခုမှလည်းဒီကနေ့တိုက်ခိုက်ခံရပါတယ်။အစိုးရရုံးချုပ်တွေနဲ့စီးပွားရေးလုပ်ငန်းတွေမှာလည်းကွန်ပျူတာစနစ်ကိုသုံးပြီးငွေညှစ်တောင်းယူတဲ့ransomware software ကိုတုံးပြီးတော့တိုက်ခိုက်တာတွေခံရပါတယ်။အသေးကပုံခေါ်သူတွေကိုအာဇာနည်တွေဖြစ်တတ်မှတ်နိုင်တယ်ဆိုတဲ့အယူအဆကိုပုံရဲမင်းကြီး Francis ကပယ်ချလိုက်ပါတယ်။တကယ်အာဇာနည်တွေဟာတခြားသူတွေကိုအန်ဒရမပေးဘဲစိတ်တော်သာနူးညံ့ပျော်ပြောင်းနေရိုးဖြောင်းနေသူတို့ယုံကြည်ကိုးကွယ်ရာကိုဖျားသခင်ရဲ့စစ်မှန်တဲ့သားသမီးတွေတစ်ဖွဲ့စီကတ်ကြတယ်လို့ပုံရဲမင်းကမိန့်ပါတယ်ခင်ဗျာ။
ဟုတ်ရုံးနဲ့ညပိုင်းထိတ်တန့်ရနေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကြီးညပေးသွားတာပါ။ဒီညစီစဉ်ထုတ်လို့ရမှုကကိုအောင်အောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့မီခေဒူဘင်စကီဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့စီစဉ်တွေကို VOA မြန်မာပိုင်းအင်တာနက်ဆာမျက်နှာ bamis.voanews.com မှာလည်းကြံပြီးနားဆင်နိုင်ကြပါတယ်။မြန်မာကြားသားပရိသတ်နဲ့ပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ3240 49တို့ကနေတိုက်ရိုက်ဖန်ယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ရှင်။ဆောရရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington. Welcome to the Voice of America